Voice of America in Burmese.
မင်္ဂလာပါတော်ရရှင်များခင်ဗျာ VOA American တန်ရဲ့2021ခုနှစ်မေလ10ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC ကနေစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းနှင်းမီတာ3240 48တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာ။ကျွန်တော်အောင်မြတ်သူပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်တင်ဆက်ပေးပါမယ်။ဒီကနေ့ထုတ်လွှင့်မယ့်အစီအစဉ်တွေမှာတော့ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေအပြင်
အဲ့ဝေကြီးဆက်တာတော့ရေးကြည့်ရအောင်ဝေကြီးဆက်တာပြောလဲတော့လေကျွန်တော်ကတော့နောက်နောက်ဆက်တွဲတော့ဖေးစိတ်ဖြစ်လာနိုင်တယ်ပေါ့နော
်စီပွားရေးလုပ်ငန်းရှင်ဒေါက်တာစိုးထွန်းပြောတော့တာပါအပြည့်စုံတော့နောက်ပိုင်းမှာကြားကြရမှာပါကမောက်ကမောက်ဖြစ်နေတဲ့ဗန်လုပ်ငန်းတွေအပေါ်မှာပညာရှင်တွေရဲ့အမြင်ကိုလည်းကြားကြရမှာဖြစ်ပြီးတော့အခက်အခဲကြားကလောက်ကိုင်းနေရတဲ့မီဒီယာလုပ်ငန်းတွေအကြောင်းပြင်နေရမပြတ်နိုင်တဲ့ဒုက္ခသည်တွေရဲ့အရေးကိုလည်းနားဆင်ရမှာပါအစီအစဉ်နောက်ပိုင်းမှာတော့မက်ကင်ပြူထရဲ့အမျိုးသမီးကဏ္ဍနဲ့တော်ခင်မျိုးသက်ရဲ့တိတ်ပဲနဲ့နီးပညာအစည်းအဝေးတွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။အခုတော့စနေနေ့မနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုတော်ခင်မျိုးသက်နဲ့ကိုအောင်လွင်တို့ကပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့3လကျော်ကာလအတွင်းလူပေါင်း980ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့အများစုဟာတနက်တန်ရနဲ့သေဆုံးရတာဖြစ်ကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုဆက်ပြီးအကြမ်းဖက်နှိမ်နင်းနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်နေကြောင်းလည်းကုလသမဂ္ဂကတောက်ကြနေမှာပြောပါတယ
်။ Our team says that according to the best available data at least 774 women and children and men have been killed across Myanmar.
မြန်မာနိုင်ငံမှာ February 1ရက်ကနေမေလ6ရက်အထိစစ်တပ်နဲ့ရဲတွေရဲ့တပ်ဖြတ်မှုကြောင့်နိုင်ငံတဝန်းအမျိုးသမီးတွေ၊ကလေးငယ်တွေနဲ့အမျိုးသားတွေစုစုပေါင်း984ယောက်သေဆုံးခဲ့ရတယ်ဆိုတဲ့တရင်အချက်လက်တွေကိုရထားကြောင်းမြန်မာနိုင်ငံမှာရှိတဲ့ကုလသမဂ္ဂဌာနေဖွဲ့ကပြောကြတယ်လို့အတွင်းမှုချုပ်အန်တိုနီယိုဂူတာရက်ရဲ့ပြောခွင့်ရစတီဖန်ဒူဂျာရက်ကကုလသမဂ္ဂရုံးချုပ်သတင်းစာရှင်းလင်းပွဲမှာပြောပါတယ်တေဆွန်အသူအများစုဟာတနတ်တန်ရကြောင့်တေဆွန်ရတာဖြစ်ကြောင်းနဲ့ပြည်သူတွေထဲမှာတရားမဲ့အဖမ်းဆီးခံရပြီးဂုဏ်ထီမလွတ်မြောက်သေးသူ3940ရဲ့အခြေအနေကိုလည်းကုလအဖွဲ့တွေကစိုးရိမ်နေတယ်လို့ပြောပါတယ်ဒါအပြင်စစ်တပ်နဲ့ရဲကဆန္ဒပြပြည်သူတွေကိုအကြမ်းဖက်နှိမ်နင်းမှုတွေဆက်ပြီးလုပ်နေတဲ့အတွက်အထူးစိတ်ပူကြောင်းလည်းပြောပါတယ်။နိုင်ငံတွင်းဆန္ဒပြသူတွေရောဘေးကရပ်ကြည့်နေသူတွေပါတေဆုံးတာဒဏ်ရာရမှုတွေရှိတာနေ့စဉ်လိုလိုတွေ့နေရတယ်ဆိုတဲ့သတင်းတွေရထားတဲ့အပြင်နိုင်ငံတွင်းနေရာအနှံ့မှာပောက်ကွဲမှုတွေမီးရှို့မှုတွေတိုးလာနေတာကြောင့်ကုလသမဂ္ဂကအထူးစိုးရိမ်ကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံကဆေးပညာရှင်တွေဟာမြန်မာစစ်တပ်ရဲ့စနစ်တကျပြစ်မှတ်ထားမှုကိုခံနေရပြီးအသက်ခံရတာရိုက်နှက်တာဖမ်းဆီးတာနဲ့ဘယ်ရောက်နေမှမသိပဲပျောက်ဆုံးတာတွေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SECM ကမေလ9ရက်တောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုလက်နက်ရလန်းဝင်ငွေရလန်းနဲ့ပြစ်ဒဏ်ကင်းလို့ခွင့်ရနေတဲ့လမ်းကြောင်းတွေကိုဖျက်တောက်ပစ်တဲ့ဖျက်သုံးဖျက်လုပ်ဖို့နောက်ဧပြီလ24ရက်နေ့ကရရှိခဲ့တဲ့အာဆီယံဘုံသဘောတူညီချက်၅ချက်ကိုချက်ချင်းအကောင့်ထဲပေါ်ဖို့အပြင်လူသားချင်းစာနာမှုတွေအရေးတကြီးချထားပေးဖို့ပါထပ်မံတောင်းဆိုလိုက်ပါတယ်စစ်တပ်ဟာဖေဗရီ1အာဏာသိမ်းပြီးချိန်ကစပြီးလူမှုကိုအကြောက်တရားနဲ့အုပ်ချုပ်နေတာဖြစ်ပြီးစစ်အာဏာရှင်ကိုအကြမ်းမဖက်အာခံတဲ့ CDM လှုပ်ရှားမှုကိုဥဆောင်တဲ့ဆေးဝင်တန်းတွေကိုပြစ်မှတ်ထားနှိမ်နင်းခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်ဒါအပြင်ငြိမ်းချမ်းစွာဆန္ဒပြပြည်သူကိုနေ့စဉ်လိုလိုအသက်သေးစေတဲ့အထိအကြမ်းဖက်ချိန်မှုံးနေတယ်လို့ဒဏ်ရာရပြည်သူတွေကိုဆေးကုသခွင့်မပေးတာတေဆွန်ရသူတွေနဲ့အတူတည်သွားပြီးဖြစ်ထားတာတည်သွားသည့်အချိန်မိသားစုဝင်တွေတကြွခွင့်မပေးတာမျိုးတွေတွေ့နေရတယ်လို့ပြောပါတယ်။ဆေးဝင်တန်းတွေထဲမှာကပဲဆေးရုံဆေးခန်းတွေကိုလည်းစစ်တပ်ကတမင်တကာပြစ်မှတ်ထားနေတယ်လို့အဲ့ဒီမှာတက်တွေကိုပါချထားတဲ့အတွက်မြန်မာနိုင်ငံဟာလူမှုကျန်းမာရေးထိခိုက်မှုပြဿနာနဲ့ရင်ဆိုင်နေရကြောင်းဒါဟာအိန္ဒိယအိန္ဒိယနဲ့ထိုင်းမှာ COVID-19 ကူးစက်မှုတိုးနေချိန်မှာဒီရောဂါအတွက်ဆစ်ဆင်းမှုတွေကုသမှုတွေဘာမှဆက်မလုပ်နိုင်တော့တဲ့မြန်မာနိုင်ငံရင်ဆိုင်နေရတာဖြစ်ပြီးဒီရောဂါကူးစက်သူဒီရောဂါနဲ့သေဆုံးရသူဘယ်နှယောက်ရှိနေပြီဆိုတာကိုဘယ်သူမှမသိပဲဖြစ်နေရတယ်လို့လည်းပြောပါတယ်။ဒါကြောင့်စစ်တပ်ကိုတန့်နေတဲ့မြတ်ဖိအားပေးချဖို့မြန်မာဆေးပညာရှင်တွေကနိုင်ငံတကာကိုတောင်းဆိုနေကြတာဖြစ်ပြီးအာဆီယံကလည်းမြန်မာနိုင်ငံရဲ့အရေးပေါ်အခြေအနေကိုသိထားပြီးမကြာခင်ကမှရခဲ့တဲ့ဘုံသဘောတူညီချက်၅ချက်ကိုအမြန်ကောင်းထည့်ဖော်ဖို့အာဆီယံအထူးတန်တမန်တူအမြန်ခန့်ပြီးမြန်မာနိုင်ငံနဲ့ချက်ချင်းဆက်လွတ်ဖို့နဲ့ လူသားချင်းစာနာမှုအကူအညီတွေပေးဖို့ပါတိုက်တွန်းလိုက်ပါတယ်။မြန်မာနိုင်ငံဟာလက်နက်ကန်အကြမ်းဖက်အဖွဲ့ပြန်ပေးဆွဲတာကိုခံနေရပြီးမြန်မာလူထုရဲ့စာနာမပါဘဲအုပ်ချုပ်ဖို့ကြိုးစားနေတဲ့ဒီစစ်ကောင်ဆောင်တွေကိုလူမျိုးရုံးတပ်ဖြတ်မှုစစ်ရာဇဝတ်မှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်စုံစမ်းစစ်ဆေးမှုတွေလုပ်တင်တယ်လို့လည်းကုလအရာရှိဟောင်းတွေပေါ်ဝင်တဲ့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီရဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီးအမေရိကန်အစိုးရကအထူးတန်တမန်တူကိုခန့်အပ်ပေးဖို့အမေရိကန်အာဆီယံစီးပွားရေးကောင်စီကတောင်းဆိုလိုက်ပါတယ်။ပုဂ္ဂလိကအဖွဲ့အစည်းတစ်ခုဖြစ်တဲ့အမေရိကန်အာဆီယံစီးပွားရေးကောင်စီဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီနဲ့လူမှုအတိုင်းအဝန်ဖွံ့ဖြိုးတိုးတက်ရေးအတွက်ပံ့ပိုးပေးဖို့နိုင်ငံတွင်းအခြေခံအဆောက်အုံတွေတရားရေးနဲ့မူဝါဒမူပေါင်းတွေတိုးတက်ဖို့ပြန်အားလုံးပါဝင်တဲ့ရေရှည်စီးပွားရေးဖွံ့ဖြိုးဖို့ပါအကူအညီတွေပေးနေတာဖြစ်ပါတယ်။ဒါပေမဲ့ February 1ရက်စစ်တပ်အာဏာသိမ်းလိုက်တာကြောင့်ရရှိနေတဲ့နိုင်ငံရေးစီးပွားရေးတိုးတက်မှုကလေးတွေပါအကုန်ပြန်ပြီးဆုတ်ယုံမဲ့အန်ဂျီနဲ့ကြုံနေရတဲ့အတွက်ဒီအခြေအနေကိုဖြေရှင်းဖို့သမ္မတဘိုင်ဒန်အစိုးရကပြက်ပြက်သားသားဥဆောင်ပေးဖို့အမေရိကန်အာဆီယံစီးပွားရေးကောင်စီကစက်တဘရီနေ့မှာကြေညာချက်ထုတ်ပြန်ပန်ကြားလိုက်တာဖြစ်ပါတယ်။အမေရိကန်အစိုးရကမျှော်မှန်းဆောင်ရွက်နေတဲ့ Indo-Pacific ဒေသဦးစားပေးမှုမှာစိန်ခေါ်မှုတရက်အနေနဲ့မြန်မာနိုင်ငံအရေးကိုအမြန်ဆုံးရှုမြင်ဖြေရှင်းမယ်ဆိုရင်ဒေသရင်းနိုင်ငံရေးလုံခြုံရေးလူသားချင်းစာနာရေးနဲ့စီဝါရေးလိုကန္တာတွေအတွက်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးရဲ့စိုးရိမ်နေမှုတွေကိုအများဆုံးအဆင်ပြေလာစေနိုင်ကြောင်းလည်းအကြံပေးထားပါတယ်။အခုလိုအမေရိကန်အာဆီယံစီဝါရေးကောင်စီရဲ့တောင်းဆိုမှုနဲ့ပတ်သက်ပြီးအမေရိကန်အစိုးရရဲ့သဘောထားကိုတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကမင်းမြတ်တဲ့အခါမှာတော့အမေရိကန်နိုင်ငံချိုင်းဝန်ကြီးဌာနလက်ထောက်ပြောခွင့်ရဂျယ်လင်းနပေါ်တာကလက်ရှိမှာတော့အမေရိကန်အစိုးရအနေနဲ့တစုံတရာကြေညာပြောကြားဖို့မရှိသေးကြောင်းပြန်ကြားခဲ့ပါတယ်။ပြင်သစ်ရေနံကုမ္ပဏီကြီးတိုတောရဲ့ဓာတ်ငွေတင်ပို့မှုလုပ်ငန်းကနေမြန်မာစစ်တပ်ကိုအကျိုးမြတ်ရအောင်လှုပ်ပေးနေတဲ့ဆိုတဲ့သတင်းကိုတင်ပြခဲ့တဲ့ပြင်သစ်သတင်းစာလီမွန်ဒေးမှာထည့်သွင်းမဲ့ကြော်ညာတွေကိုတိုတောကပြန်ရုပ်သိမ်းတယ်လို့ကျက်သပရီနေမှာလီမွန်ဒေးကပြောပါတယ်မြန်မာနိုင်ငံမှာစစ်တပ်ကဖေဗရီအာနာသိမ်းခဲ့ပြီးအာနာသိမ်းမှုဆန့်ကျင်တဲ့ပြည်သူတွေကိုရရဆက်ဆက်ဖြိုခွဲခဲ့ခြင်းကစပြီးတိုတန်ဟာဒီမိုကရေစီရဲ့လှုပ်ရှားသူတွေရဲ့ဖိအားပေးမှုကိုခံနေရတာဖြစ်ပါတယ်လာမယ့်သတင်းပတ်ထဲမှာတူတော်ကကြောင်ညာအများပြားထဲ့သွင်းမှုရှိနေတာပါဒါပေမဲ့မြန်မာနိုင်ငံမှာကမ်းလွန်လောက်ွက်တွေကနေတဆင့်စစ်ဘုတ်ချုပ်ကြီးတွေဝင်ငွေရဖို့တူတော်ကဘလုံငွေကြီးဖြည့်ဆည်းပေးတယ်ဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်ပါတစ်ပုဒ်ကိုလီမွန်ဒေးကဒီသတင်းပတ်ထဲမှာပဲဖော်ပြခဲ့တယ်နောက်ပိုင်းအခုလိုတူတော်ကသူ့ကြောင်ညာတွေမထည့်ဖို့ပြန်ပြီးရုပ်သိမ်းလိုက်တာဖြစ်ပါတယ်တူတော်ဟာစစ်တပ်ထိန်းချုပ်ထားတဲ့မြန်မာရေနံနဲ့တဘာဝတန်းငွေလုပ်ငန်း MOG နဲ့ပူးတွဲဆောင်ရွက်ရင်းမြန်မာနိုင်ငံကနေထိုင်းကိုသွေတန်းတဲ့တဘာဝတန်းွေပိုက်လိုင်းကနေတဆင့်စစ်တပ်ဝင်ငွေရအောင်လှုပ်ဆောင်နေတာကိုသူတို့ရဲ့သတင်းဆောင်ပါတွေမှာဖော်ပြထားတယ်လို့လီမွန်ဒေးကပြောပါတယ်။ထိုင်းကုမ္ပဏီနဲ့ American Chevron ကုမ္ပဏီတွေပါပါဝင်တဲ့ဒီရေနံနဲ့တဘာဝတန်းွေကရတဲ့ငွေကြေးလဲပတ်မှုဟာ1994ခုနှစ်ခရဲကဘာမူဒါမှာမှတ်ပုံတင်ထားတဲ့မုတ်တမတဘာဝတန်းွေတည်ယူပို့ဆောင်ရေးကုမ္ပဏီ MGTC နာမည်နဲ့ထားရှိတာဖြစ်ပြီးအခွန်ရှောင်တိမ်ဖို့ကြိုးစားနေတယ်လို့လည်းဖော်ပြထားပါတယ်။လုံခဲ့တဲ့နှစ်ပေါင်း30လောက်ကဒီ MGTC နဲ့လက်တွဲလုပ်ခဲ့ရတဲ့အကြောင်းရင်းကိုသူတို့သေးသေးချာချာမသိကြောင်းတိုတော်ကလမ်မွန်ဒေးသတင်းစာကိုပြောကြားခဲ့တဲ့အပြင်နောက်ထပ်အသစ်ထပ်ပြီးပူးပေါင်းဆောင်ရွက်မှုတွေမလုပ်တော့ဘူးလို့လည်းပြောပါတယ
်။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းလိုမီတာ24 kHz 12133ไฮโดรมีเตอร์40กิโลเฮิรตซ์ขึ้นเลติดตรงญาไฮโดรมีเตอร์51กิโลเฮิรตซ์5805เนี่ยไฮไลท์มีเตอร์190กิโลเฮิรตซ์1505โรก็เลยทุ่ยเลยไปนะครับရှင
်คุณธรรมกะลุงยงยิ่งขอสิอเมียนพ่อวินนักงานฤณีเนี่ยนักงานกะอี้ผิดชินอ่ะมาเป็ดกั่วနေတဲ့အပေါ်အမေရိကန်နိုင်ငံရဲ့ဝန်ကြီးကတတိပေးလိုက်ပါတယ
် When you want member states particularly permanent members of the security council flout these rulesblock attempts to hold accountable those who violate international law it sends the message that others can break those rules with impunity
ကုလသမဂ္ဂဖွဲ့ဝင်တွေအထူးသဖြင့်လူညွန်းကောင်စီအမြဲတမ်းဖွဲ့ဝင်တွေကိုယ်တိုင်ကုလသမဂ္ဂရဲ့စီမင်းတွေကိုချိုးဖောက်တာနိုင်ငံတကာဥပဒေချိုးဖောက်သူတွေကိုအရေးယူဖို့ကြိုးပမ်းရမှာဟန်တားလုပ်တဲ့အခါတခြားလူတွေအနေနဲ့လည်းအရေးယူပြစ်ပေးမခံရဘဲအလားတူချိုးဖောက်လို့ရတယ်ဆိုတာမျိုးသတင်းစကားပါရရောက်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ကတောက်ချန်တဲ့လူညွန်ရေးကောင်စီအွန်လိုင်း CEO ဝဲမှာပြောဆိုသွားတာပါမြန်မာအရေးနိုင်ငံတကာကဖိအားပေးဖို့အမေရိကန်နဲ့မဟာမိတ်တွေကတိုက်တွန်းနေပေမဲ့က ရသမကလူညွန်ရေးကောင်စီမှဗီဒီယိုအနာရှိတဲ့အမြင့်တဲ့ဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့တရုတ်နဲ့ရုရှားနိုင်ငံတို့ရဲ့ကန့်ကွက်မှုတွေကြုံနေရချိန်မှာပဲဝန်ကြီးပလင်ကင်သတိပေးလိုက်တာလည်းဖြစ်ပါတယ်။အမြင့်တဲ့ဖွဲ့ဝင်ဘယ်နိုင်ငံတွေဆိုတာကိုတော့ဝန်ကြီးပလင်ကင်ကအမြင်နာမနဲ့တကွတိတိကျကျပြောမတော်ပေမဲ့လူညွန်ရေးကောင်စီမှမေလအတွက်အလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့တရုတ်နိုင်ငံနဲ့ရုရှားနိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေကတော့အမေရိကန်ရဲ့ယက်တိချက်ပေါ်ဆန့်ကျင်တဲ့သဘောထားတွေကိုပြောခဲ့ကြတာပါ။ဝန်ကြီးပလင်ကင်ကတော့မကြသေးခင်နှစ်တွေမှာအမေရိကန်ဆိုရဘက်ကပြက်ကွက်တာတွေရှိခဲ့ကြောင်းအတိအမှတ်ပြုလက်ခံပြောဆိုခဲ့ပြီးလက်တွေ့လုပ်ရည်တွေပေါ်စောင့်ကြည့်ကဲဖြတ်ဖို့လည်းပြောဆိုခဲ့တာပါ။သဘောထားကွဲပြားမှုတွေကြီးကြီးမားမားရှိနေတဲ့နိုင်ငံတွေနဲ့ပါအတူလက်တွဲလှုပ်ဆောင်သွားမှာဖြစ်ကြောင်းလည်းပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံပိုင်ဆိုင်နိုဖန်ဆစ်ကုမ္ပဏီကထုတ်လုပ်တဲ့ကိုဗစ်ရောဂါကာကွယ်ဆေးကိုအရေးပေါ်အသုံးပြုဖို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကတောက်ချနေမှာပဲအတည်ပြုလိုက်ပါတယ်
။ The Strategic Advisory Group of Experts on Immunization or SAGE has also reviewed the available data.
ရောဂါကုကံနိုင်စွမ်းအားဆိုင်ရာကျွမ်းကျင်ပညာရှင်အကြံပေးဖွဲ့ကရရှိထားတဲ့အချက်အလက်တွေပေါ်တုံ့တဆစစ်ပြီး Statistics နဲ့ကနေအထက်အရွယ်ရောက်သူတွေကိုနှစ်ကြိမ်ထိုးပြီးသုံးဝင်ပြုဖို့အကြံပြုထားပါတယ်လို့ဒလွေးချုံချင်ချဲမှုချုပ်တေထရစ်အက်နိုဂေဘရီယေဆုစ်ကဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ရုံးချုပ်ကသတင်းစာရှင်းလင်းပွဲအတွင်းပြောဆိုသွားတာပါဒလွေးချုံကအရေးပေါ်အသုံးပြုခွင့်ပေးလိုက်တဲ့အတွက်ကမ္ဘာတဝန်းကနိုင်ငံတွေအထူးသဖြင့်ကိုရီးယားစမ်းသပ်စစ်ဆေးမှုမတက်နိုင်တဲ့နိုင်ငံတွေအနေနဲ့တရုတ်နိုင်ငံထုတ်ဆေးတွေကိုမြန်မြန်ဆန်ဆန်ခွင့်ပြုချက်ပေးပြီးတင်သွင်းခွင့်ရတာမှာဖြစ်ပါတယ်ဖွံ့ဖြိုးမှုနှိမ့်ချတဲ့နိုင်ငံတွေအတွက်ကာကွယ်ဆေးတွေကိုကူညီထောက်ပံ့နိုင်မှုရည်ရွယ်ပြီးWHO ကကြီးကြပ်နေတဲ့ COVAX ကာကွယ်ဆေးပူးပေါင်းဆောင်ရွက်မှုအစီအစဉ်မှာလည်းတရုတ်နိုင်ငံထုတ်ကာကွယ်ဆေးတွေကိုထည့်သွင်းအသုံးပြုသွားမှာပါ WHO ရဲ့နှစ်တလော COVAX ဖြန့်ချိမှုအစီအစဉ်မှာတော့ကာကွယ်ဆေးလိုအပ်ချက်တွေလည်းရှိနေပါတယ်တရုတ်ဆိုင်နိုဖန်ဆေးကုမ္ပဏီကထုတ်လုပ်တဲ့ကာကွယ်ဆေးကိုတော့ WHO ကခွင့်ပြုချက်မရခင်မှာကလေးကနိုင်ငံတော်တော်များများမှာအသုံးပြုနေကြတာပါ WHO ကအတည်ပြုပေးလိုက်တဲ့အထက်မှာတော့တရုတ်နိုင်ငံထုတ် COVID ကာကွယ်ဆေးက6ခုမြောက်ဖြစ်ပြီးတရုတ်ကုမ္ပဏီနောက်တစ်ခုဖြစ်တဲ့ Sinovac Biotech ကထုတ်လုပ်တဲ့ကာကွယ်ဆေးကိုလည်းအရေးပေါ်ခွင့်ပြုပေးဖို့စဉ်းစားနေတယ်လို့ WHO ကပြောပါတယ်ဒီမတိုင်ခင်မှာတော့အနောက်နိုင်ငံကဆေးကုမ္ပဏီကြီးတွေဖြစ်တဲ့ Pfizer BioNTech AstraZeneca Johnson & Johnson နဲ့မော်ဒါနာကုမ္ပဏီတွေကထုတ်လုပ်တဲ့ကာကွယ်ဆေးတွေကိုလည်း WHO ကအရေးပေါ်အသုံးပြုဖို့ခွင့်ပြုထားပါတယ်အိန္ဒိယနိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေတိုးလာနေတာကိုထိန်းချုပ်နေအောင်တွာလာလို့ရှာမှုတွေတားမြစ်ကန့်သတ်ဖို့ဝန်ကြီးချုပ်နရင်တာမိုဒီအစိုးရပေါ်ဖိအားတွေလည်းပုံများလာနေပါတယ်တနင်္ဂနွေလုံးတိုက်တာနဲ့ပူပေါင်းဆောင်ရွက်တဲ့မဟာဗျူဟာတစ်ရပ်လိုအပ်နေပါတယ်လို့လည်းအိန္ဒိယနိုင်ငံလူလူကျန်းမာရေးဖောင်ဒေးရှင်းဥက္ကဋ္ဌစင်နက်ထရက်က AP သတင်းဌာနကိုပြောခဲ့တာပါတချို့ပြည်နယ်တွေမှာတွာလာလို့ရှာမှုတွေကန့်သတ်ထားပေမဲ့ကာယောဂါတိုက်ဖြည့်ရေးအတွက်မလွန်လောက်ဘူးလို့လည်းသူကပြောပါတယ်တိုက်ခိုက်နိုင်ငံရေးကောင်းဆောင်ရာဟုလ်ဂန္ဓီကလည်းလူသက်ဆုံးရှုံးမှုတွေနဲ့နောက်ထပ်ကြေကွဲစရာဖြစ်တွေပြည်သူတွေရင်ဆိုင်ကြရလိမ့်မယ်လို့တောက်ချန်နေကဝန်ကြီးချုပ်ထံပေးပို့တဲ့စာရင်းမှာသတိပေးပြောဆိုထားတာပါအိန္ဒိယကျန်းမာရေးဝန်ကြီးဌာနရဲ့တောက်ချန်နေထုတ်ပြန်ချက်အရယောဂကုသမှုတွေစံချိန်တင်များပြခဲ့ရမှာ24နာရီတွင်14,188ယောက်ရှိခဲ့တယ်လို့သိဆုံးသူကတော့3,955ယောက်ရှိခဲ့ပါတယ်အမေရိကန်ပြည်သူ Johns Hopkins တက္ကသိုလ်ရဲ့စီးရင်အရကမ္ဘာတဝန်းကိုဗစ်ကာယောဂါကြောင့်သေဆုံးသူက3,200ကျော်ရှိနေပြီးအမေရိကန်ကတော့98,100ကျော်နဲ့အများဆုံးဖြစ်နေပါတယ်။ဘရာဇီးလ်နိုင်ငံကတော့သေဆုံးသူ41,000နဲ့ဒုတိယအများဆုံးဖြစ်ပြီးအိန္ဒိယနိုင်ငံကတော့23,400ကျော်နဲ့တတိယအများဆုံးဖြစ်နေပါတယ်။ကမ္ဘာတဝန်းယောဂါပိုးကူးစက်သူ156.2%ရှိနေပြီးအမေရိကန်ပြည်သူကတော့32,600ကျော်နဲ့အများဆုံးဖြစ်နေပြီးအိန္ဒိယက23,000နဲ့ဒုတိယဘရာဇီးနိုင်ငံကတော့15,000နဲ့တတိယအများဆုံးလည်းဖြစ်ပါတယ်။ဂျပန်နိုင်ငံမှာကိုဗစ်ကာယောဂါကူးစက်မှုတွေဆက်လက်မြင့်တက်နေတာကြောင့်တိုကျိုမြို့တော်နဲ့အနီးဝန်းကျင်ဒေသတွေကိုအရေးပေါ်အခြေအနေကြီးညာထားတာကိုလက်ကုံအထိနောက်ထပ်သတင်းသုံးပတ်တက်တန်းတိုးဖို့ဝန်ကြီးချုပ်ယူရှိဟေရီဆူဂါကတောက်ချနေမှာကြီးညာလိုက်ပါတယ်။တခြားနိုင်ငံတွေလောက်တင်းကျပ်မှုရှိတဲ့ဂျပန်နိုင်ငံကကန့်သတ်ချက်တွေဟာလူတွေအပြင်မထွက်အောင်ထိန်းထားနိုင်တာကြောင့်ထိရောက်မှုရှိတယ်လို့လည်းဝန်ကြီးချုပ်ကတင်ထောက်တွေကိုပြောခဲ့တာပါ။ဒါပေမဲ့လည်းဂျပန်နိုင်ငံရဲ့မြို့ကြီးတွေမှာယောဂကူးစက်သူအရေအတွက်ဆက်လက်မြင့်မားနေဆဲဖြစ်ပြီးအိုဆာကာနဲ့ဟျိုဂိုဒေသတွေကဆေးရုံတွေမှာလူနာတွေအများအပြားတက်ရောက်နေရတယ်လို့လည်းဝန်ကြီးချုပ်ကပြောပါတယ်။အရေးပေါ်ခြေနေကြီးညာချက်အရစီးပွားရေးလုပ်ငန်းတွေကိုကန့်သတ်ထားပြီးဘားဆိုင်တွေဆက်သောက်ဆိုင်တွေရည်သေးစားရောင်းချမှုတွေကိုရပ်ထားရတယ်လို့ရုပ်ရှင်ရုံတွေကာရာအိုကေဆိုင်တွေကိုလည်းပိတ်ထားရပါတယ်။ဇူလိုင်လ23ရက်နေ့ကစဂျပန်နိုင်ငံမှာအိုလံပစ်အားကစားပွဲတွေကျင်းပဖို့စီစဉ်နေတဲ့အပေါ်စိုးရိမ်နေသူတွေကိုလည်းဝန်ကြီးချုပ်ကနှစ်သိမ့်စကားပြောခဲ့တာပါ။စနေတကျထိန်းချုပ်ကန့်သတ်မှုတွေနဲ့ပြည်သူလူထုအသက်တွေနဲ့ကျန်းမာရေးအတွက် ကောက်ွယ်ပေးသားမှဖြစ်တယ်လို့အခိုင်အမာပြင်ဆင်မှုတွေနဲ့ဘေးကင်းလုံခြုံတဲ့အိုလံပစ်အားကစားပွဲတော်ကိုကျင်းပနိုင်မှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။အိုလံပစ်နဲ့မတန်ဆွမ်းအိုလံပစ်အားကစားသမားတွေအားလုံးကိုကိုဗစ်ကာကွယ်ဆေးတွေထိုးပေးဖို့ Pfizer ဆေးကုမ္ပဏီကကန့်လန့်ထားတဲ့အပေါ်ဝန်ကြီးချုပ်ဆူဂါကချီချူဆူဂါပြောခဲ့တယ်လို့ဂျပန်အားကစားသမားတွေအားလုံးကလည်းအားကစားပွဲစဉ်တွေမဆခင်မှာကာကွယ်ဆေးတွေထိုးပေးနိုင်တယ်လို့လည်းပြောဆိုခဲ့ပါတယ်။ဒီဘောချင်းနေကျညာခဲ့တဲ့ပြည်ရဲ့လက်မှတ်တော့ကပြည်ရဲ့ထက်မှာကိုဗစ်ရောဂါကူးစက်သူ635ယောက်သာရှိခဲ့တဲ့ဂျပန်နိုင်ငံမှာတောက်ချန်နေကတော့ကိုဗစ်ရောဂါကူးစက်သူလူနာသေး909ယောက်အတည်ပြုခဲ့ပါတယ်။ကာယရောဂါစတင်ချိန်ကစလို့ကူးစက်သူစုစုပေါင်းကတော့အခုဆိုရင်ဂျပန်နိုင်ငံမှာ632,293ယောက်ရှိနေပြီးသေဆုံးသူကတော့1,566ယောက်ရှိနေပါတယ်ခင်ဗျာ
။စနေနေ့မနက်ခင်းသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကိုအောင်လွင်းတို့ကပြောပြပေးတာဖြစ်ပါတယ်။အခုကစလို့သတင်းပေးပို့ချက်တွေဆက်သွယ်မေးမြန်းချက်တွေကိုစတိုက်တင်ဆက်ပေးသွားပါမယ်။ပထမအဆုံးအနေနဲ့အချက်တဲဖြစ်နေတဲ့မြန်မာပြည်ကဘန်တွေနဲ့ပတ်သက်ပြီးတော့တင်ဆက်ပေးပါမယ်။မြန်မာနိုင်ငံကဘန်စနစ်နဲ့ဘန်လုပ်ငန်းတွေအပေါ်အယုံကြည်ရှိကြပါလို့ဗဟိုဘန်ဒုဥက္ကဋ္ဌကမနေ့ကပြောကြားလိုက်ပါတယ်။ဘန်လုပ်ငန်းတွေကိုမဖြတ်ပါဘူးလို့လည်းမနေ့ကလှုပ်တဲ့နာဆကကောင်စီရဲ့သတင်းစာရှင်းလင်းပွဲမှာဒုဥက္ကဋ္ဌဦးဝင်းတော်ကအခိုင်အမာပြောကြားခဲ့တာဖြစ်ပါတယ်။ဆရာနာသိငဲ့ပြီးနောက်ကမောက်ကမဖြစ်နေတဲ့ဘန်လုပ်ငန်းတွေကိုတည်ငြိမ်အောင်ပြည်သူတွေကပူးပေါင်းပါဝင်ပေးကြဖို့လည်းတိုက်တွန်းထားပါတယ်။ဒီအပေါ်မှာစီးပွားရေးလုပ်ငန်းရှင်တွေနဲ့ပြည်သူတွေကဘယ်လိုတုံ့ပြန်ကြပါလဲ။ရန်ကုန်ကလာတဲ့သတင်းကိုမဆုမွန်ကပြောပြပြီးပါအောင်ခင်ဗျာ
။စစ်တပ်ကနေအာဏာသိမ်းပြီးချိန်ကနေစလို့စိုးရိမ်နေကြတဲ့ပြည်သူတွေဟာအစိုးရဘန်တွေမှာရောပုဂ္ဂလိကဘန်တွေမှာပါအံ့နံထားတဲ့ငွေတွေကိုထုတ်ယူနေကြတာပါ။ဘန်တွေကနေနေ့စဉ်ထုတ်ယူနိုင်တဲ့ပမာဏကိုဘဟုဘန်ကနေကန့်သက်ခဲ့ပြီးတဲ့နောက်မှာတော့ဘန်နေနဲ့ ATM ဆက်တွေမှာငွေထုတ်နိုင်မှုတန်းစီနေကြတဲ့လူတန်းကြီးတွေကိုမြင်တွေ့နေရပါတယ်။အခုလိုမျိုးဘန်တွေမှာဖြစ်နေတဲ့အခြေအနေဟာပုဂ္ဂလိကဘန်ဝင်တန်းတွေ CDM လှုပ်ရှားမှုမှာပါဝင်ကြလို့ဖြစ်တယ်လို့ဘဟုဘန်ဒုဥက္ကဋ္ဌဦးဝင်းတော်က NASA ကစစ်ကောင်စီရဲ့တောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောသွားပါတယ်။ပြည်သူတွေအနေနဲ့ဘန်နေနဲ့ဘန်လုပ်ငန်းတွေအပေါ်မှာအယုံကြည်ရှိကြပါလို့အခုလိုပြောပါတယ်
။စီဝေးကဏ္ဍမှာအရေးကြီးတဲ့ဒီဘန်နေနဲ့ပတ်သက်ပြီးတော့မှနိုင်ငံတော်အုပ်ချုပ်ရေးကောင်စီတွေနဲ့ခိုင်ခိုင်မာမာယက်တည်ပြီးတော့ကျွန်တော်တို့ပံ့ပိုးဆောင်ရွက်လည်းရှိပါတယ်။ဘိုးဘန်နေနဲ့လည်းပဲစီမင်းစည်းကမ်းနဲ့ညီဘန်တွေကိုကုတ်ကဲနေပြီးတော့လက်ရှိချိန်မှာပြည်သူတွေများပြည်သူတွေပူပင်သလိုဖျက်သိမ်းမယ်ဆိုတဲ့အစီအစဉ်လုံးဝမရှိပါကြောင်းကျွန်တော်ဒီမှာအတည်ပြုပြောကြားလိုပါတယ်
။ဘန်လုပ်ငန်းတွေတည်ငြိမ်အောင်ပြည်သူတွေအနေနဲ့လည်းမလိုအပ်တဲ့ငွေတွေကိုမထုတ်ဖို့ဘန်တွေမှာယုံယုံကြည်ကြည်ငွေအပ်ဖို့သူကတိုက်တွန်းပါတယ်။ဘန်ငွေအထုပ်အသွင်းပုံမှန်ပြန်ဖြစ်တဲ့ဆိုရင်ဘဟိုဘန်ကနေချမှတ်ထားတဲ့အကန့်အသတ်တွေကိုရှော့ပေးမယ်လို့လည်းဘဟိုဘန်ရဲ့ဒုတိယဥက္ကဋ္ဌဦးဝင်းတော်ကဆိုပါတယ
်ဒီပြည်သူလူ့အပေးဝိုင်းဝန်းပြီးတော့ဒီ banking business banking system ကြီးကိုဒီ healthy ဖြစ်အောင်လုပ်ဖို့ဆိုတာဒီတယောက်တလက်ဝိုင်းပြီးလုပ်တာနဲ့ရတဲ့ကိစ္စရပါအဲ့တော့အနန္တူတွေဒီဝေသွားရှိရကိုယုံကြည်စွာနဲ့အနန္တမှာကျွန်တော်တို့ဘက်ကအနန္တမှုကိုအစီအပြေချောမှုအောင်ဘန်တွေကိုချမှတ်ကုန်ခဲ့တော့ပါမယ်ငွေထုတ်လို့သူတွေဒီလေမိမိလိုအပ်ချက်ရှိအောင်ပဲထုတ်ပါ။ဘန်စင်းဟောင်းဝဲဖြစ်ဖြစ်အစ်စ်ဖက်ဖြစ်ဖြစ်ဘန်မှာဖွင့်ထားတဲ့မြစ်တိငွေစင်းမှာမဆိုရှိရငွေသည်ဆုံးရှုံးနိုင်စရာမရှိတဲ့အတွက်ကြောင့်ဒီကိစ္စလေးတွေကိုကျွန်တော်နဲ့ဝိုင်းဝန်းပြီးတော့ဆောင်ရွက်ဖို့တင်ပြလိုပါတယ်
။ပြည်သူတွေကတော့အာဏာသိမ်းစစ်ကောင်စီကိုမယုံကြည်တာကြောင့်ဘန်ထဲမှာရှိတဲ့ငွေတွေကိုခုကာလမှာတော့ရနိုင်တဲ့လောက်ကိုစူးစမ်းပြီးထုတ်ယူနေကြတာဖြစ်တယ်လို့ပြောကြပါတယ
်။အာဏာသိမ်းတဲ့အတွက်ကြောင့်ကျွန်တော်ပြည်သူတွေကဘန်တွေကိုအယုံကြည်မရှိတော့သလိုအခုဘန်ထဲမှာထားတဲ့ပတ်စံတွေကိုလည်းအကုန်လုံးပြန်ထုတ်နေကြတာပေါ့နော်။ဒါတို့သူကကန့်သက်ထားတယ်။ကန့်သက်ထားတာမှကျွန်တော်တို့ပြည်သူတွေကအဲ့ဒါကိုရအောင်ရသလိုပေါ့နော်။ဟိုတအုပ်မှာတော်၄နိုင်တန်းစီ၄နှစ်မနက်၄နိုင်ထိုးထားတန်းစီရပါဘူးကျွန်တော်လုပ်ကြတယ်။ကျွန်တော်ရတော့လိုက်ထုတ်နေပါပေါ့။အဓိကကဘလို့လိုလိုက်ထုတ်တာလဲဆိုတော့အဲ့အာနာတိန်နေတိကစပြီးဒီနေ့ထိပါပေါ့ပြည်သူတွေကဒီအခုတက်တဲ့စစ်ကောင်စီဆိုတာကိုလုံးဝအယုံကြည်မရှိဘူးဆိုတာကိုကျွန်တော်တို့ကဆိုလိုခြင်းဖြစ်တယ်ပေါ့နော်
။လက်ရှိမှာတော့ငွေလဲပတ်စည်းစိမ်မှုဟာအခက်အခဲတွေရှိနေတာကြောင့်စီးပွားရေးလုပ်ငန်းတွေမှာအခက်အခဲတွေများကြီးရှိနေပြီးဒါတွေကိုမဖြေရှင်းနိုင်မဲ့ဒီတိုင်းဆက်ဖြစ်နေအောင်မယ်ဆိုရင်စီးပွားရေးကျဆင်းပြီးတော့အဖက်ဖက်ကနေယုံရင်းကျဆင်းနေတဲ့ fail state ဖြစ်လာနိုင်တယ်လို့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆူထွန်းကမြင်ပါတယ
်။လူတွေရဲ့ကျွန်တော်တို့အားလုံးပေါ့နော်ကုန်တယ်လုပ်ငန်းရှင်ရောလူတွေမှာရောအဓိကတော့ကျွန်တော်တို့ကကိုယ်တော်ငွေထုတ်လို့မရတဲ့ကငွေလက်လက်မှုကျွန်တော်တို့ start ဖြစ်တယ်ပေါ့နော်ဟိုဒါကြီးကတော့လောလောဆယ်ပြည်လည်းမဲ့နီးရန်တော့လောလောဆယ်တော့မတွေ့သေးဘူးငွေထုတ်တာအပြင်ပေါ့နော်ကျန်တဲ့ငွေပေးချေမှုအပိုင်းပြီးပါနဲ့ invoice ပို့လို့တဲ့နေရာမှာလည်းငွေပေးရမယ့်အပိုင်းနောက် ကျန်တဲ့ဒီဘန်ရဲ့ process တွေအများကြီးရှိကြမှာနော်လိုအောင်မဲ့ process ကြရဲလိုအောင်မဲ့ဟာတွေပေါ့အဲ့ဒီအားလုံးကတော့လက်ရှိမှာတော့ကျော်မွေးမှုတော့မရှိသေးဘူးနော်အဲ့ဒါတွေဖြည့်ရှင်းပေးဖို့လိုတယ်ကျွန်တော်မြင်တာပေါ့နော်နောက်တော့၂ရက်လေးမှာလည်းဟိုအာရှနာဘန်လို့မေဖလာဝါဘန်လို့ပိတ်တဲ့ဟာမျိုးတော့ရှိတယ်ဟိုတော့လေလုပ်ငန်းတွေတော့ခုနပြောတုတ်နေလာမယ်ဇီဝရေးကတော့မိခွေမှုဖြစ်မှာပေါ့နော်ဒီတော့ဝေကြီးဆက်တာတော့ရေးကြည့်ရအောင်ဝေကြီးဆက်တာပြောလဲတော့လေကျွန်တော်တို့ကတော့နောက်ဘနောက်ဆက်တွေတော့ face date ဖြစ်လာနိုင်တယ်ပေါ့နော်ပြန်တော့လေကျွန်တော်တို့ကဒါလူတွေရဲ့ဇီဝရေးတော့ဒါသူချင်းဝင်ငွေရောလောက်ကန်ပွင့်လန်းဆုံးရှုံးမှုပုံများတယ
်ဝင်နှန်းများပြစီရီယံလုတ်ခဲ့ကြတဲ့ပုဂ္ဂလိကဘန်တော်တော်များများတဖြည်းဖြည်းနဲ့ပြန်လဲဖွင့်လှစ်နေပြီဖြစ်ပေမဲ့လုပ်ငန်းတွေကိုတော့အာဏာမသိခင်ကပုံမှန်အခြေအနေမျိုးပြန်ပြီးတော့မလဲပတ်နိုင်ကြသေးပါဘူးနိုင်ငံရဲ့အခြေအနေတည်ငြိမ်မှုမရှိတဲ့အတွက်စိုးရိမ်နေကြတဲ့ပြည်သူအများကတော့ဘန်နေရဲ့ရှေ့မှာနိုင်ငံပေါင်းများစွာတန်းစီစောင့်ဆိုင်ပြီးငွေတွေပြန်ထုတ်နိုင်မှုစူးစမ်းနေကြသလိုတချို့ကလည်းပွဲစားတွေကို300ခိုင်နှုန်းထက်မနည်းအဖိုးခပေးပြီးတော့ငွေထုတ်ယူနေကြပါတယ်ရှင
်မဆုမုံကဆက်သွယ်မေးမြန်းထားတာပါဆက်လက်ပြီးတော့ကမောင်းကွာဖြစ်နေတဲ့ဘန်တွေနဲ့ပတ်သက်လို့စီးပွားရေးပညာရှင်တွေရဲ့ရှုထောင့်အမြင်တွေကိုလည်းတင်ဆက်ပေးပါမယ်ငွေသားကိုပဲအားပြုလာကြတာမို့ဒီအခြေအနေကိုကုစားပေးဖို့စီးပွားရေးစီမံကိန်းကြီးတွေလိုအပ်လာတဲ့အကြောင်းကိုတင်ဆက်ပေးတာပါတယ်ဆရာနာသိမ့်ပြီးမြန်မာနိုင်ငံရဲ့လုပ်ငန်းဗန်လုပ်ငန်းတော်တော်များများမလဲပတ်နိုင်တော့ကြောင့်ငွေသားပေါ်မှာအဓိကအားထားလွန်လာရပြီးစီးပွားရေးတစ်ခုလုံးကိုပါထိခိုက်လာမှောက်စိုးရိမ်နေရပြီလို့စီးပွားရေးလုပ်ငန်းရှင်တွေကဆိုပါတယ်ဗန်တွေကိုအမြန်ဆုံးကူပေးဖို့အပြင်စီးပွားရေးကုစားပေးမှုစီမံကိန်းတွေကိုပါလိုအပ်လာပြီလို့လုံခြုံရေးကြောင့်အမြင်ဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်တူကပြောပါတယ်ကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့အခုဒီဘန်ပြဿနာရဲ့အရေးပါလွန်နေတဲ့အနေအထားကိုဒီစီးပွားရေးလုပ်ငန်းရှင်က
ဝီကြီးနဲ့ဘန်ပြဿနာကျွန်တော်တို့တက်ရှိကြုံတွေ့နေရတဲ့ချက်သေးတွေရဲ့ဆက်အလေးမှာရှိပြီးတော့ဘလောက်ကြာမလဲဘလို့စီးပြေပြေသွားမလဲဆိုတော့ကျွန်တော်ဒီမသိသေးဘူးပေါ့နော
်ဟုတ်ကဲ့အခုလောလောဆယ်မှာရောဘလို့မျိုးစပြီးတော့ထိခိုက်မှုရှိတာတွေကိုစီးပွားရေးလုပ်ငန်းတွေမှာစကြုံလာလဲ
business contraction လို့ခေါ်တာပေါ့စီးပွားရေးကြုံတာပေါ့အဲ့တော့ငွေရှိငွေကြီးအချက်သေးကကျွန်တော်တို့ကိုဘာကိုပြန်ပြီးတောင်းဆိုလဲဆိုတော့ physical cash ကိုကျွန်တော်ငွေသားကိုပြန်လဲတောင်းဆိုတာပေါ့နော်ဘယ်လိုရောက်သွားလဲဆိုတော့1990နဲ့2000ကျားတော့ကိုကျွန်တော်ပြန်ရောက်သွားတယ်ဟိုကျွန်တော်အရင်တော့ bank sinic မဖွင့်ဘူးပဲ sinic ကနေကျွန်တော်တို့ဖွင့်ပြဖို့ကြိုးစားတယ်ဒီ2000-2003လောက်မှာအာချာတနာ mi flower တို့ဒူမာတို့ပြဿနာမတက်ခင်ပြီးတော့2000ဒီမှာကျွန်တော်တို့ universal bank ပြဿနာတက်တယ်ဒီအဲ့ကျားမှာပြီးတော့ bank မှာသူတွေမယုံတော့သူတွေထုတ်လိုက်ပြန်တယ်ကျားငွေသားကိုပြန်ပြီးကိုက်တွေ sinic ကိုပြန်ရောက်သွားတာပေါ့ဒါပေမဲ့အဲ့တုန်းကကျွန်တော် bank 3-4ခုလောက်ပဲဖြစ်တာအခြား bank တွေလည်းမဖြစ်ဘူးဒါပေမဲ့အခုအချိန်မှာတော့ bank တိုင်းအားလုံးကချက်တဲသွားတွေ့တာဖြစ်တဲ့အတွက်ဘူ bank ကနေနောက်ကနေအားတောင့်ပြီးကြားကြံပြီးလို့ဆိုပေမဲ့ဒီနေ့တူက distance ခေါ်ပြည်သူရောအလွှာအတီးတီးကနေဒိုးအပ်ချက်ဖြစ်နေတဲ့ငွေသားဒီ demand ကိုအလင်းမမီတော့ဘူးဗောနော်အဲ့အတွက်စီးပွားရေးမှာလည်းပတ်နေတဲ့ငွေစီးစီးမှုကငွေသားပေးမှရတယ်ဆိုတော့လည်းပတ်မှုကိုကျွန်တော်ဂျုံတွေ့ရတယ်အဲ့အတွက်ငွေသားကတကယ်လည်းပတ်နေတဲ့ဒီ national economy ရဲ့ 8% လောက်ပဲကျွန်တော်ရှိရလို့သိရတဲ့အခါမှာကျွန်တော်တို့လက်ရှိစပန်ဒီမှာသွားတက်စီပြီးထုတ်နေကြတဲ့ပြဿနာကိုဂျုံတွေ့ရတဲ့အတွက်ဒီခက်ခဲကိုပို့ပို့ပြီးကြီးတာ
ဟုတ်ကဲ့အခုလိုဖြစ်လာတဲ့လက်တွေ့မှာဗောနော်ဒီစီးပွားရေးလုပ်ငန်းတွေကိုဘယ်လိုမျိုးစပြီးတော့ရိုက်ခတ်လာလဲငွေလေးမမီတဲ့အတွက်
ကျွန်တော်တို့ကဝေသားလူတာမဟုတ်ဘူးစကူလေးရှင်းမလို့လားကျွန်တော်တို့နိုင်ငံသားကို export ရောင်းလိုက်တယ်ဒေါ်လာဝင်လာတယ်ကျွန်တော်တို့ yen ရောင်းလိုက်တယ်အကောင့်တွေဝင်တယ်ကျွန်တော်ဝင်တဲ့ပတ်စံကိုကျွန်တော်ဘယ်နဲ့ပတ်စံကိုကျွန်တော်ချက်နေပြီကျွန်တော်ပြန်ပေးလိုက်တယ်ဒါပေမဲ့ကျွန်တော်အခုကျတော့ချက်ဒီဟို account transfer ကြီးကျွန်တော်ယင်းတော့ပေးလို့ရတဲ့ဥစ္စာပေးလို့မရဘူး you are a customer တော့ဘယ်မှာထုတ်လို့မရဘူးအဲ့တော့ငွေသားကိုကျွန်တော်လိုက်ပြီးတော့ဟို season ရတယ်ဖန်တီးရတဲ့အခါမှာစိုးစောပြောရင် national economy မှာလည်းတက်နေတဲ့တရားရုံးက 8% ပဲငွေသားအေးရှိတာလေအဲ့ဒါကိုမှကျွန်တော်တို့ကဒူလိုက်ငွေသားပေးမှရမယ်ဆိုရင်စနစ်ကိုပြန်ဆွဲခေါ်တဲ့အခါမှာကျွန်တော်တို့အကုန်ဒုက္ခရောက်တာအခုကျွန်တော်လုပ်နေတဲ့ပမာဏအများကြီးရှုံချလာတယ်ချို့ဆိုရင်အလုပ်ဒီ CEO မှာအထည်ကျိုးလုပ်ငန်းချို့လို့ဘူးရှင်ဆက်ရုံလုပ်နေရှင်ကလကူရင်မလာတော့မပြေနိုင်ခွက်ပြေးသွားချို့ကဆက်ရုံပြေးနေတယ်အဲ့တော့လူတော်များများအလုပ်ပြုတ်ကြတယ
်ဟုတ်ကဲ့ခုနကပြောတဲ့ဒီ check နဲ့ပေးချေလို့မရတဲ့ကြံစည်ပါဘောနော်အဲ့ဒါကတခြားလုပ်ငန်းတွေကထိခတ်လာမယ်ဆိုရင်အဲ့ဒီအပေါ်မှာရောစိုးရိမ်မှုရှိလား
ရှိတယ်ဗျဘန်ဒီကိုယ်တိုင်ပေါ့နော်ဒီလိုပါတော့ပေးမလွှဲဘူးပေါ့နော်အခု export တွေမှာ import တွေမှာအဓိကဒီ bank issue ကတော်တော်လေးအခက်အခဲရှိဥမာနိုင်ငံခြားငွေဝင်လာပြီအခုကျတော့ကျွန်တော်တို့ဒီပြန်ရောင်းမှုဘက်မှာအနေနဲ့အခက်အခဲရှိရဲအရင်လိုတော်တော်လေးလက်လိမ့်မြင်မြင်မရှိဘူးပေါ့နော်အဓိကပြဿနာ import ကျသွားတယ်ဘတ်စုံတွေ့ရတယ်ဆိုတော့အခု zin ကတက်သွားတယ်ပြီးတော့အချိုးမြတ်မဖြစ်ဘူးစီးပွားရေးမကောင်းဘူးဒီစီးပွားရေး contraction ကဘလို့နည်းနည်းကုစားမလို့ဟို covid မှာတော့ကျွန်တော်တို့ stimulus package လိုတို့မျိုးအခုချိန်မှာလည်းဒီ stimulus package ထိုးပြဖို့လိုတာပေါ့နော် master plan ပေါ့ဆွဲပြီးတော့အမြဲဆုံးကျွန်တော် injection ထိုးကုစားဖို့လိုတာပေါ့နော်
ဟုတ်ကဲ့အဲ့လိုလုပ်ဖို့ဆိုလို့ရှိရင်ဘာတွေစလုပ်ဖို့စဉ်းစားသင့်လဲ
စီးပွားရေးလုပ်ငန်းရှင်တန်းမှုဆိုတာအဓိကအချက်တင်ထဲမှာအလဲလာကြရလဲဆိုတော့ဒီဘန်ဒီကလဲပုံမှာလာကြတော့အရင်ဆုံးဘန်ဒီရှင်တန်းအောင်ပေါ့ဆိုရကြတော့တော့ကံလုပ်ပြီးမှပဲရမယ်အဲ့တော့ဘာလုပ်ရမလဲဆိုတော့အလိမ့်ဘန်ဒီမှာအခက်အခဲဖြစ်နေတာအဲ့ဒီကမှုသားအခက်အခဲပေါ့နော် ပြရပိုင်းကကျွန်တော်နှစ်ခုကုစားရမယ်တစ်ခုကကျတော့ ban ကို supply လုပ်ပြရ many supply နဲ့ support လုပ်ပြရတစ်ပိုင်းပေါ့နော်ပြရတစ်ခုက regulation နဲ့ကုစားပြရပေါ့လက်တရတစ်ခုကျတော့နိုင်ငံတကာ ban ကြီးရှိတယ်လေတော့နိုင်ငံတကာ ban 26ပဲရှိတယ်26ပဲအကူအညီကိုတော့ကျွန်တော်ဒီအချိန်မှာသူတို့ဟိုဆွဲဆောင်မှာပေါ့နော်နိုင်ငံ ban ကြီးကနေပြီးတော့အခုရှိမှာဟိုကမ္ဘာနိုင်ငံကိုဟိုဒီ investment အတွက်တော့ကျွန်တော်တို့ရဲ့ဒီဟို commercial နဲ့ industry development တွေအတွက်တော့ကောင်ဒါတွေကိုကျွန်တော်တို့ကသူတို့ဒီ ban ကိုဝန်ဆောင်မှုပေးဖို့အတွက်သူတို့ offer လေးလုပ်ရမယ်သူတို့ commission လည်းပေးရမယ်ပြီးတော့ဘာလုပ်ရမလဲဆိုသူတို့လည်း product တွေပေါ့ငွေကြေး product တွေပေါ့ယူလာပေါ့နော်ကျွန်တော်ယူလာမှတော့ဒီ loan လုပ်ပိုင်ခွင့်တွေ retail banking တို့ဒီဆိုတော့ bank ဝယ်တွေဖွင့်ခွင့်တို့ micro finance အပါအဝင်ခြားလုပ်ငန်းတွေအကုန်လုံးပေါ့နော်ဒီ banking fashion အလုံးလုပ်ဖြစ်ဆိုရဲသူတို့ဆက်ဆောင်မှုနဲ့ငွေကြေး product တွေလုပ်ပြီးသူတို့ offer လုပ်ရမယ
်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ
် VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလွန်အားဖြင့်နဲ့ VOA ပရိသတ်တွေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်ပြည်မြမပင်မစာမျက်နှာကသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါတယ်။နောက်တနေ့ကတော့ပြည်မြမအီးမေးလ်လိပ်စာ bamiset@voanews.com စီကိုဒါမှမဟုတ်ရင်လည်းပြည်မြမ Facebook Messenger ကနေပြီးတော့ကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတိချာနှာအောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းလွှာကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားတာပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
ဗျူရီအမေရိကန်တန်ကစနေနေ့မြန်မာနိုင်ငံတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံမှာဆေးရနာတင်ယူလိုက်ပြီးတဲ့နောက်ဘဏ်လုပ်ငန်းတွေမှာကမီဒီယာလုပ်ငန်းကြီးတချို့လည်းပိတ်ပစ်ခံရတာကြောင့်ပုံမှန်မလဲပတ်နိုင်တော့ပါဘူးပိတ်ပစ်ခံရတဲ့မီဒီယာလုပ်ငန်းကြီးတွေဘယ်လိုခက်ခက်ခဲခဲလဲပတ်နေရတယ်ဆိုတဲ့အကြောင်းကိုတင်ပြပေးကြပါမယ်နာဆာကစစ်ကောင်စီကသတင်းသမားတွေကိုဖမ်းဆီးတရားစွဲတာမီဒီယာလုပ်ငန်းကြီးတွေကိုလုပ်ငန်းလုပ်ခွင့်ရပ်နာတာအင်တာနက်ဖြတ်တောက်တာတွေလုပ်ပြီးတော့သတင်းလွတ်လပ်ခွင့်ကိုထိန်းချုပ်ဖို့ကြိုးစားနေပါတယ်ဒါပေမဲ့လည်းအပိတ်ခံရတဲ့မီဒီယာလုပ်ငန်းတွေကရတဲ့နည်းနဲ့ဆက်ပြီးတော့လဲပတ်နေကြပါတယ်။ခက်ခဲတဲ့အခြေအနေတွေကြောင့်လုတ်ကန်နေရပေမဲ့သတင်းရယူဖြန့်ဝေတင်ပြနိုင်မှုတွေရပ်တော့မှမဟုတ်ဘူးလို့မီဒီယာသမားတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမှာ
။စစ်တပ်ကအာဏာသိမ်းခဲ့ပြီးတဲ့နောက်တနိုင်ငံလုံးကဆန္ဒပြလှုပ်ရှားမှုတွေကိုထိန်းချုပ်ဖို့အတွက်စစ်ကောင်စီကသတင်းမီဒီယာလုပ်ငန်းတွေကိုလိုင်စင်ပိတ်သိမ်းထားတာသတင်းတော့တွေကိုဖမ်းဆီးတရားစွဲဆိုတာတွေလုပ်နေပါတယ်။အခုဆိုရင်တိုင်းသားဒေသအခြေစိုက်သတင်းဌာန၃ခုကိုလိုင်စင်တွေပါထတ်တိုးပိတ်ခဲ့ပါတယ်။သတင်းတွေကိုဟန်တားဖို့ဒီလိုနီလန်းတွေလုပ်နေပေမဲ့အောင်မြင်မှာမဟုတ်ဘူးလို့လုပ်ငန်းလုပ်ပိုင်ခွင့်ရုပ်သိမ်းခံထားရတဲ့တာချီလိတ်သတင်းအေဂျင်စီရဲ့အက်ဒီတာကိုဆောင်ကပြောပါတယ
်။အခြေအကတော့သူတို့နေကသတင်းဌာနတွေကျင်းလို့ရှိရင်လည်းစုမှုရေးလုပ်နိုင်မယ်ဆိုတဲ့ situation နဲ့တုတ်ပေလို့ကျွန်တော်မြင်တယ်။ဒါနဲ့တကယ်လွတ်လပ်တဲ့သတင်းမီဒီယာဖြစ်တဲ့တောင်မှသတင်းကိုရတဲ့နေရာကနေပြီးတော့ဖော်ပြမယ်ဆိုပြီးတော့အော်လေကွန်ပျူတာကြားလေကျွန်တော်တို့အဒီတဲ့ကဒီနေရာဟောင်းမိမှာမနေတော့ပဲနဲ့နေရာတစ်တိမှာနေပြီးတော့ပဲစူးစမ်းပြီးတော့သတင်းလေးကိုဖော်ပြတာပေါ့နော်အဲ့ဒါဆိုလို့သူတို့အနေနဲ့ကဘယ်လိုပဲအမှုဖွင့်ပြီးဘယ်လိုပဲနေဆေးလုပ်နေဆုံးတယ်သတင်းတွေကတော့တခြားတဲ့နေရာလေးဆက်ပြီးလုပ်နေနိုင်တယ်ပေါ့ဗျာ
အခုလိုတရားဝင်လုပ်နေတဲ့သတင်းဌာနတချို့ကိုတားမြစ်ပြီးသတင်းတွေကိုထိန်းချုပ်ဖို့စူးစမ်းနေပေမဲ့သတင်းရရှိမှုပိုင်းအတွက်ပြည်သူသတင်းတော့ Citizen Journalist တွေရဲ့သတင်းပေးပို့မှုကတိတ်အရေးပါလာတယ်လို့ပြောပါတယ်
တင်မိုင်းတော့ဒီစဉ်စဉ်နဲ့ဒီလုံးဝအန်တေရအများနဲ့များပါပြီ။ဟုတ်ကဲ့သူကတကယ်တင်မိုင်းရဲ့သရိုးတွေရနေပြီးတော့စစ်မှတ်ထားတယ်။ဆရာကတော့ဒီချိန်မှာကတင်ဆောင်တိုင်းတော့ကျွန်တော်တို့အားလုံးကဒီ CG ကိုပို့ပြီးအားကိုးနေရတာ။သရိုးတွေကလမ်းကြီးပို့လာတယ်ကျောလာတယ်ချက်ချင်းကြီးကိုတင်မဖော်ပြကြတာမျိုးစစ်စမ်းနေဟိုချန်နာတွေကိုခုနီးခုဟန်နဲ့လိုက်ပြီးတော့အပြည့်ပြုတ်လာပြီးလုပ်ရပါတော့။အဲအကြောင်းမို့ကျွန်တော်တို့ဒီအဓိကကြိုးစားတာကတော့ဒီ CG တွေအရသာတင်မိုင်းတွေကိုခေါ်ရည်ကြီးလို့ကျွန်တော်နေရပို့ပြီးတော့အားလေးပေးတယ်ဆက်ပြီးတော့လည်းကျွန်တော်ဗီဒီယိုတွေကိုခုကြည့်ရဆက်လက်နေတဲ့တန်ပိုးပေးဖို့လည်းကျွန်တော်နေနေကစစ်ဆန်ရဆန်ရှင်နေ
စစ်ကောင်စီစန့်ကျင်တဲ့သတင်းတွေကိုတားနိုင်ဖို့သတင်းဌာနကြီးတွေကိုပိတ်ထားရုံမကမိုဘိုင်းဖုန်းအင်တာနက်တွေကိုပါအပီလ၂ရက်နေ့ကစပြီးဖြတ်တောက်ထားတာပါပြည်တွင်းမှာအခြေအနေတွေပုံမှန်ပြန်မဖြစ်မချင်းအင်တာနက်ကိုပြန်ဖွင့်ပေးမှာမဟုတ်ဘူးလို့လည်းပြောထားပါတယ်
တကယ်လို့အညိုမဖူမီဘူးဆင်မရှိဘူးဆိုရင်တော့ကျွန်တော်ကဘယ်လိုလဲကျွန်တော်လည်းရှာမှုရတဲ့နေနဲ့ကျွန်တော်တို့သတိမီရလေးစီရအောင်တော့ကျွန်တော်ရတဲ့နေနဲ့ကျွန်တော်တို့ကပါမှာပါနော်ရတဲ့နေရာပြုတ်ကျွန်တော်တို့ကရအောင်ပုံမှာပေါ့အဲ့လိုမျိုးဒါပေမဲ့နည်းနည်းတော့ကြတဲ့အပိုင်းတော့ရှိကောင်းရှိနေနေပေါ့ဒါပေမဲ့ကျွန်တော်တို့အကောင်းဆုံးတော့ဖျော်မှစူးစမ်းကြတာဟုတ်
မိုင်မောင်းများစွာဝေးတဲ့တိုင်းရင်းသားဌာနတစ်ခုစီကိုသတင်းရအောင်ခက်ခက်ခဲခဲပို့ပေးနေတဲ့လူငယ်တဦးပြောသွားတာဖြစ်ပါတယ်။ကန့်သတ်တားဆီးမှုတွေရှိနေပေမဲ့ဤပညာအသုံးချပြီးရုပ်တံထုတ်လွှင့်မှုတွေကိုလွတ်လွတ်ရနိုင်တယ်ဆိုတာကိုမလဇန်းကလုပ်ငန်းခွင်ရပ်ဆိုင်ခံရတဲ့မြစည်းမသတင်းဌာနရဲ့အက်ဒီတာဦးစင်ဝင်းကပြောပါတယ်
။စစ်ကောင်စီကနေပြီးတော့လွတ်လပ်တဲ့သတင်းမီဒီယာတွေကိုဟိုမရှိအောင်သတင်းသမားတွေရဲ့အတန်တိတ်သွားအောင်သူလုပ်တယ်မအောင်မြင်ဘူး။သတင်းဖြည့်ချင်းမှုတွေကဆက်ရှိနေတယ်။နံပါတ်၁ချက်ကသတင်းစိုက်တွေကစစ်ကောင်စီရဲ့အလံဝေးတဲ့နေရာတွေမှာဆက်ပြီးတော့ဒီရှိနေတယ်။ဒါအပြင်လည်းအဲတာမန်ပြည်သူလူထုက citizen journalist အနေနဲ့အဲလှုပ်ဆောင်မှုကအင်မတန်မှအရေးပါတဲ့အခမ်းအနားဖြစ်လာတယ်
။မြစည်းမသတင်းဌာနရဲ့သတင်းတောက်တွေကဘေးကင်းတဲ့နေရာတစ်ခုမှာပုံခုပြီးသတင်းတွေကိုဂျိုတုကနေခက်ခက်ခဲခဲနေ့စဉ်ထုတ်လွှင့်နေသလိုအွန်လိုင်းပေါ်ကနေလည်းတင်ပြနေကြပါတယ်မြန်မာနောင်းမြစည်းမ 7day TVB ခေတ္တမီဒီယာသတင်းဌာန၅ခုကိုပိတ်သိမ်းကြောင်းမှတ်လအစမှာစစ်ကောင်စီကကြေညာခဲ့ပြီးအေယာဝတီသတင်းဌာနကိုတော့တမတော်ပြုတ်ကွဲအောင်လှုပ်ဆောင်လုံဆော်မှု905ကကြီးနဲ့တရားစွဲဆိုထားတာပါရှမ်းပြည်နယ်အခြေစိုက်တာချီလိုက်သတင်းအေဂျင်စီကချင်အခြေစိုက်မြစ်ကြီးနားသတင်းဂျာနယ်နဲ့The 74 media တွေကိုလည်းလုပ်ငန်းလုတ်ခွင့်ပိတ်သိမ်းကြောင်းစစ်ကောင်စီကအေပီလာကုန်ပိုင်းကကြေညာခဲ့ပါတယ်။ဖေဖော်ဝါရီလ1ရက်ဆီယာနာတင်ပြချိန်ကစလို့ဖမ်းဆီးခံထားရတဲ့သတင်းသမားအယောက်50လောက်ရှိပြီးဖမ်းဝရမ်းထုတ်ခံထားရတဲ့သတင်းသမားလည်းအယောက်20လောက်ရှိနေပါတယ်ခင်ဗျာ
။ကိုစော်ဝင်းလိုက်ငါပြောပြပေးတော့ပါ။ဆက်လက်ပြီးတော့ဒုက္ခတဲ့သတင်းကိုတင်ပြပေးကြပါမယ်။ဆီယာနာတင်ပြီးနောက်ကချင်နဲ့ကရင်ပြည်နယ်ကဒုက္ခသည်အသက်တွေတောင်းချီပြီးထွက်ပြေးနေတဲ့အချိန်မှာပဲရခိုင်ပြည်နယ်ကဒုက္ခသည်အဟောင်းတသိန်းကျော်ကတော့နေရမပြောင်းနိုင်ကြသေးပါဘူးရခိုင်ပြည်နယ်မှာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေတပ်ဖွဲ့တို့ကြားတိုက်ပွဲတွေရပ်ဆိုင်လာတာ9လနီးပါးရှိပြီဖြစ်မဲ့စစ်ပြေဒုက္ခသည်တသိန်းကျော်ကတော့နေရမပြောင်းနိုင်သေးပါဘူးစားတော့နေထိုင်ရေးလုံခြုံရေးအခြေအနေကြောင့်ပြည်တွင်းဒုက္ခသည်တွေနေရပြောင်းနိုင်မှုအတွက်ခက်ခဲနေတဲ့အကြောင်းကိုရန်ကုန်ဝါလာအစဉ်ကိုကိုခေမောင်စိုးမင်းကပြောပြပေးပါမယ
်စစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအဖွဲ့တို့ကြားနှစ်နှစ်ကျော်ကြာတိုက်ပွဲအကြီးအကျယ်ဖြစ်ပွားခဲ့တဲ့ရခိုင်ပြည်နယ်မှာနှစ်ဖက်တိုက်ပွဲတွေရပ်ဆိုင်ထားတာ9လနီးပါးရှိနေပါပြီ။တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းကပြည်တွင်းဒုက္ခသည်စခန်းတွေမှာခိုလုံနေကြတဲ့စစ်ပြေးဒုက္ခသည်တသိန်းကျော်ရှိနေပါတယ်။အဲ့ဒီဒုက္ခသည်တွေဟာအခုချိန်အထိနေရမပြောင်းနိုင်ကြသေးပါဘူး။လုံခြုံရေးစားသောက်နေထိုင်ရေးအတွက်အာမခံချက်မရှိတဲ့အတွက်မပြောင်းနိုင်ကြတာလို့ရခိုင်တိုင်းရင်းသားမျိုးနွယ်စုများအစည်းအရုံး IEC ပြောခွင့်ရကိုစောစောထွန်းကပြောပါတယ်။
အကောင်လုံးမှာကျန်ပါသေးတယ်အကောင်လုံးကျွန်တော်နောက်ဆုံးအပေရဲ့နေဖြစ်ရှိရနေပေါ့နော်နောက်ဆုံးကျွန်တော်စီကောက်ယူချက်အရာကတော့တသိန်းနဲ့တပတ်လောက်ရှိပါသေးတယ်ဒီစီကောက်စီဖက်ကပေါ့နော်အဲစီကောက်စီဖက်ကတချို့တော်တော်များသခင်စီမချောင်သခင်တွေမှာနေရာပြဖို့အတွက်ကိုသူတို့တွန်းအားပေးတဲ့ပုံစံမျိုးတွေကိုတွေ့ရတယ်အဲ့လိုနေရာပြနိုင်ဖို့ဆိုလို့ရှိရင်လည်းပဲထောက်ပဲ့ကူညီမှုတွေလုပ်ပေးမယ်ပေါ့နော်ဥပမာ၃လစာစနစ်ခါပြေးမေတို့အနေနဲ့ကျန်ခောက်ပြေးမေတို့စသဖြင့်ပေါ့အဲ့နောက်တရလုံးနဲ့တက်တဲ့ပြီးတော့ထပ်ပွင့်မှုတွေပြေးနေတယ်ပေါ့နော်ဒါမျိုးတွေကိုသူတို့ပြောနေကြပါတယ်ဒါမဲ့လည်းဟိုစီမေးဆောင်တွေဖက်သားပြောနေနေအနေထားကကြတော့ဒီနေတွေကိုသူတို့မပြေခင်ကတည်းကကျူတင်ဆောက်ပေးတာတော့နောက်တခြားဆိုစူပါပြောခဲ့တဲ့ဒီမိုင်းချင်းလေးကလည်းလုဆောက်ပေးတာတော့နော်နောက်ပြီးတော့မှဒီအဲဒီအပစင်းရေးသေးသေးခါမှအမခင်ရဲ့တခုရှိအောင်လုပေးတာတော့ဒါမျိုးလေးတွေကိုသူတို့လုပေးနေချင်းပါတယ်အဲ့တော့ဟိုဒီစီကောက်စီဖက်ကတော့အဲ့ဒီဒီပြေဆောင်တွေရဲ့လွယ်တဲ့ပုံစံအတိုင်းတော့မလုပ်ပြနိုင်သေးဘူးလေ။အဲ့လိုမျိုးတော့ရှိနေပါလိမ့်ကြဟုတ
်။ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြို့နယ်ကညောင်ချောင်းပြည်တွင်းဒုက္ခသည်စခန်းမှာဆိုရင်လေလက်ရှိအချိန်ထိစစ်ပေးဒုက္ခသည်3,000ကျော်အထိရှိနေပါတယ်။သူတို့နေရမပြောင်းနိုင်ကြတာနဲ့ပတ်သက်ပြီးညောင်ချောင်းစစ်ပေးဒုက္ခသည်စခန်းတာဝန်ခံကိုခိုင်မျိုးအောင်ကအခုလိုရှင်းပြပါဗျာ။
ခုလက်ရှိကျွန်တော်တို့စစ်ဆောင်စခန်းမှာလူဦးရေကတော့အင်ချောင်းစုက620လေးရှိတယ်620လေးစုရှိတယ်လူဦးရေကြတော့ဒီ3,400ကျော်ရှိတယ်ပေါ့နော်။ဟုတ်နေရပြင်ဖို့ကြတော့ခုကျွန်တော်တို့ဒီစစ်ဆောင်စခန်းကဒီမှာနေတဲ့လူတွေကြတော့ဒီအကုန်လုံးကဒီကလဒန်ဒီရဲ့မြေရဲ့အဖျားမှာပေါ့နော်။ဒီမင်းရှုခံထားရတဲ့ရော်တွေကမြောက်တဲ့အခါကျတော့ဒီအစိုးရကလေးဒီဘလို့စီမံပန်းပို့ပေးမယ်ဆိုတော့ကျွန်တော်တို့မသိဘူးဒီနောက်ပြီးတော့နေရပြင်ဖို့အတွက်ဒီအကျိုးနှီးနိုင်တာတွေတော့ရှိခဲ့တယ်အဲ့ဒီမှာကျွန်တော်တို့ဒီစစ်ဆောင်တွေပြောတာကြတော့သူတို့ရော်ရဲအနိုင်မှာပေါ့နော်ဒီစစ်တပ်ကနေပြီးတော့အခိုင်အမာတက်စစ်ထားတာတွေရှိတယ်ဒါတွေကိုသူတို့ဆုံးမပေးဘူးဆိုတော့ဒီနောက်ပြီးတော့ဒီမင်းချုပ်ခံထားရတဲ့ဒီနေအိမ်တွေကိုပေါ့နော်ဘလို့ပြုပြင်မွေးမြန်ပြင်မလဲနောက်ပြီးတော့ဒီသူတို့ပြန်တော့ရင်ရောဘလို့စတော့နေထိုင်ကြမလဲအဲ့ဒီအပေါ်မှာမုန်တင်နေပါလေဒ
ဒီသူတို့ဒီလိုအပ်ချက်တွေကိုဖြည့်ဆည်းပေးမှာပဲသူတို့နေရာပြောင်းနိုင်မယ်လို့တော့ကျွန်တော်တို့ထင်တယ်။လက်ရှိရခိုင်ပြည်နယ်မြောက်ပိုင်းမှာတမ္ပရော်နဲ့ရခိုင်လက်နက်ကိုင်အေအေဖွဲ့တို့ပြီးခဲ့တဲ့2021ခုနှစ်စက်တင်ဘာလအစောပိုင်းကလေးကနေဒီကနေ့အထိတိုက်ပွဲရဆိုင်ထားပြီးမဲ့လေနောက်ထပ်စစ်ပွဲတွေထပ်ဖြစ်လာမှာကိုစိုးရင်တာကြောင့်နေရာမပြောင်းနိုင်သေးတာဖြစ်တယ်လို့မြောက်ဦးမ ကျွန်းနေကြတဲ့အတွက်မကြရတော့ပါဆက်ပွင့်မရှိရင်လည်းဘာလို့ပြောမလဲကွာ။ပြန်ဖြစ်မဲ့အနေထားလူတွေကစိုးရင်ကြတယ်ကွာ။အဲ့လိုပြောရခုလိုဖြစ်နေတဲ့အခြေအနေနဲ့ပတ်သက်လို့ရခိုင်ပြည်နယ်စစ်ကောင်စီကိုမေးမြန်းမှုဗီအိုအေကဆက်သွယ်ခဲ့ပြီးမယ်လဲဆက်သွယ်လို့မရရှိခဲ့ပါဘူး။ပြည်တွင်းဒုက္ခသည်စခန်းတွေမှာအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့စားနပ်ရေးရှာပါမှု လူသားချင်းစာနာမှုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့အစည်းတွေရဲ့စားနပ်ရေးကထောက်ပံ့မှုတွေပုံမှန်မရနိုင်သောသာကြောင့်စားဝတ်နေရေးအခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုနေကြပါတယ်ခင်ဗျာ။
VOA American တဲ့ ရုပ်သံနဲ့ radio ထုတ်လွှင့်မှုတွေကို နေ့စဉ် American ပြည်အောင်စု Washington မြို့တော် ကနေ တိုက်ရိုက် ထုတ်လွှင့် တင်ဆက်ပေးနေပါတယ်။ ဂျိုရုဖမ်းယူမှုနဲ့ line2meter တို့အပြင် ကျမတို့ VOA မြန်မာပိုင်း internet စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်း ကြည့်ရှုနားဆင်နိုင်ပါတယ်။ ဒီကျမတို့ရဲ့ internet စာမျက်နှာကို ဝင်ကြည့်လို့မရရင် တခြားနောက်နည်းလမ်းတစ်ခု အနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကို ရိုက်ထည့်လိုက်တာနဲ့ tomorrow view in myanmar by pema sa myan na ko yauk shin nai ma de 8473748.info phit par de da pyin lu mu kon ye sa myan na ri phit de youtube ne twitter sa myan na ri ga ni le na shin ji shu tadin ni ko phat shu lo ya ba de view in myanmar by youtube lai sa ga youtube.com/viewabamese channel phit par de sa long maung ga voabursechannel phit par de YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့twitter.com/voabamese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voabamese ဖြစ်ပါတယ်။အသံနဲ့ ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ချင်တယ်ဆိုရင်တော့ soundcloud.com/voabamese ဖြစ်ပါတယ်။VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကို
မြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမြဲကြိုးပမ်းနေပါတယ်ရှင်။တော်ရရှင်နဲ့အခုကြားနေရတာတော့ VOA American တန်ဖြစ်ပါတယ်။ဒီကိစ္စနဲ့အစီအစဉ်တွေကိုမနက် 6:00ကနေခေါင်းတိုင်းအထိလိုင်းနံပါတ်32၄၀၄၈တို့ကနေတင်ဆက်ပေးနေတာဖြစ်ပါတယ်။မကြာခင်မှာ Mackie Mutue ရဲ့အမျိုးသမီးကဏ္ဍနဲ့ဒေါက်ကင်မျိုးသက်ရဲ့သိပ္ပံနဲ့နှီးပညာအစီအစဉ်တွေကိုနားဆင်ရမှာဖြစ်ပါတယ်။ အခုတော့အပတ်စဉ်ကဏ္ဍတွေကိုစတင်နားဆင်ရမှာပါ။ရင်ဦးဆုံးမက်ကင်မြူထွေးရဲ့အမျိုးသမီးကဏ္ဍကိုကြားကြမှာဖြစ်ပါတယ်။ဆရာနာရှင်စန့်ကျင်ရေလှူရှာမှုမှာပါဝင်နေကြတဲ့ရန်ကုန်မြို့မြောက်ကလာပါမြို့နယ်ကတက်ကြွလှူရှာသူလူငယ်၂ယောက်ရဲ့အိမ်ကိုမေလ၂ရက်နေ့မှာစစ်ကောင်စီတပ်တွေကရိုက်ဖြတ်ဝင်ရောက်ရှာဖွေတာတွေလုပ်ခဲ့ပြီးလူငယ်နှစ်ဦးကိုရှာမတွေ့တဲ့အတွက်အသက် ၆၀ကျော်မိခင်ဖြစ်သူဒေါ်မင်းငယ်ကိုရိုင်းနှက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့တမိဖြစ်သူမတ်တော်ရာကပြောပါတယ်။မတ်တော်ရာကတော့လက်ရှိအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်မှာနေထိုင်နေတာဖြစ်ပြီးဆရာနာရှင်စန့်ကျင်ရေလှူရှာမှုမှာပါဝင်နေကြတဲ့အကိုနှစ်ယောက်ကတော့လက်တလောပြည်တွင်းမှာပဲတင်းရှောင်နေကြရတယ်လို့ပြောပြပါတယ်။မတ်တော်ရာကိုမက်ကင်ဘူးတွေကဆက်သွယ်မေးမြန်းပြီးဒီသတင်းပတ်
တို့ရဲ့အမေကိုဒီပြီးခဲ့တဲ့ရက်ပိုင်းတုန်းကပဲမြန်မာနိုင်ငံမှာဖမ်းဆီးခံသွားရတယ်လို့ကျွန်တော်တို့သိရပါတယ်။ဆိုတော့ဘလူဘယ်နေရာဖမ်းသွားတာလဲ။ဘလူပုံစံနဲ့အဖမ်းခံခဲ့ရတာလဲဆိုတာပြောပြပေးပါလားရှင်
။ဟုတ်ကဲ့အမေကိုမေလ2ရက်နေ့ပေါ့နော်တနင်္ဂနွေနေ့မနက်7:00ခွဲမှာဒီစစ်သားရောရဲရင်ရအလုံးအင်းနဲ့အိမ်ထဲကိုဝင်လာတယ်။အိမ်နောက်ဖွေးတွေရောဘေးတွေရောအရှိတွေရောပတ်ပြီးတော့ဝင်လာပြီးတော့ဖမ်းဆီးတာရှင်။အိမ်က3ထပ်ဆိုတော့
ตัวอาเจียนอ่ะปู่เมียๆเนี่ยปู่ไปเอาเวลาเลยป่ะเนาะเวลาขึ้นมาไปตัวอเมย์โหไต่เลยมาเลยไถไกลน่ะเลยพี่รอมาตัวเองโหตัวลงนี้อไตแม้ป่ะเนาะย้ายชูเป็ดซีพี่รอตัวชาชินเอาหวยหนักไปแล้วชาเลยเออกูหลูลาพี่รอไอ้หนูย้ายชูพี่รอโลเดสรอกูจัญญาตะตันโหย้ายเน็ตตามิวอ๋อสิแกรู้ติอ่ะล่ะสิแกสิแกมา
ตาวซออเมเน่ชื่อนี่แหละไอ้ดีไซเนอร์ป่ะเนาะอแทญ่แต่แอนดี้เปาะเปาะแช่ยะส่วนเนี่ยตรุอเมฟงตองเนี่ยไอ้มาชื่อเนี่ยอเมฟงฟงนี่ชื่อเนี่ยอกงตองเนี่ยป่ะอเมอ่ะตูเนี่ยไม่ชื่อนี่หูโหลเปาะไล่ตาだแม้ตรุชาผุยတော့อเมอ่ะดุริยะแท้มานี่ได้คาเจอไอ้ดุริยะแท้มาอเมฟงโหเลยตุ่ยเลยตุ่ยยอเอ้าไม่ชื่อเราไม่ชื่อหูโหลเปาะยะบ่มะล่ะสุบิ๊ดอะเยเตี่ยวเยล่ะสิตาล่ะไม่ติดตรุป่าแล้วละน အမေကအတော်အတက်လေအတော်တော်ကြီးနေပြီကြီးနေတဲ့ခါကျတော့ဒီသူတို့ရိုက်တဲ့တန်တွေမခံနိုင်မခံနိုင်တော့ငါးနာနေပြီနော်ရက်ပါလို့ပြောတာမရက်ဘူးအဲ့နဲ့ဘေးကအဲ့ဒီအထင်ညက်တဲ့အန်ဒီကပြောတာပေါ့နော်မင်းအမေရွယ်လောက်ရှိတဲ့အမေအိုယူအဲ့လောက်ရိုက်เสียလားပြောတော့မှအဲ့ဒီသူတို့ရိုက်တာကိုရက်လိုက်တယ်အဲ့ရဲတယောက်က
အဲ့တော့အခုဆိုလို့ရှင်ဒါအမေကိုဒါဆိုနှစ်ရက်နေရအောင်ဖန်ခေါ်သွားတယ်။ဘာကြောင့်လာပြီးတော့သူတို့အခုလိုအိမ်မော်တက်ပြီးတော့အကြံပန်းဖန်းနေလို့ရောတည်ရလဲ။ဟုတ်အခုနောက်ပိုင်းကြားတည်ရတာပေါ့သူတို့ကဒီဖေဖော်ဝါရီဒီဆက်အာနာဒိမ်းဒီဖေဖော်ဝါရီတရက်နေ့ဆက်အာနာဒိမ်းနောက်ပိုင်းမှာကျွန်မအကိုလက်ကောင်ကတင်ထုတ်ပိုင်ပေါ့နော်။သူကဒီနိုင်ငံကြီးမှာတက်တက်ကြွကြွပါဝင်လှုပ်
ตู้แล้วไม่ตื้อได้ขาจ้ะรออเมโกยายเนี่ยพั้นซี้ตัวเลยลูกจะมาเทนนะရှင်ဟုတ်เนาะอะถ้าတော့กูอาจารย์เมียอาภิตีทาล่ะปอนเนาะกูก็เลยอวยมายောက်เลยสุดแล้วขาจ้ะรอဟုတ်ๆๆเออกูอเมโกเบโกขอตัวเลยลูกยอตีทายาเลยဟုတ်อเมโกเบโกขอตัวเลยลูกไม่ตีละหยาวมันน่ะชินน่ะอีกคว้ามาตรุวินยောက်ชาพุยเลยยายเนี่ยเพชรซี้เลยอเมโกยายเนี่ยเดกูน่ะอีหลอกมาขอตัวเลยไอ้หนาวไปบ้ามาไม่ตีหยาว
အမေကိုဘယ်စခန်းကိုခေါ်သွားရဲဗမာထားထားတယ်ဆိုတော့မသိရတော့ဒါဆိုရင်အခုဒါကအမေကိုအချုပ်ထဲမှာပဲရှိနေသလားစစ်ကြောရေးပဲခေါ်သွားသလားဒါမျိုးရဲစခန်းထဲမှာပဲရှိနေတာလားထောင်ထဲကိုရောက်နေတာဘာမှမသိရတဲ့အချိန်လေးပေါ့ဘာမှမသိရဘူးရှင်ဘာလို့ဆိုဒီညီမတို့မှာကြံရှိနေတယ်ညီမအကိုနှစ်ယောက်ကလည်းဒီဟိုဘယ်လိုပြောမလဲတင်းရှောင်နေတာပေါ့နော်သူတို့ကလာပြီးတော့အလုံးရင်းနဲ့ဖမ်းဆီးတဲ့အ
အိမ်မှာရောအခုဘယ်လိုကြီးကြံခဲ့သေးလဲအိမ်မှာကြတော့အမေရဲ့အမေပေါ့နော်အသက်80 85နှစ်အရွယ်အဖွားတယောက်ရဲ့ပြီးတော့အမေရဲ့အမကြီးကြီး65နှစ်6နှစ်အရွယ်ကြီးကြီးတယောက်ကြံခဲ့ပါတယ်ရှင်ဟုတ်အဲ့တော့အခုအမေနဲ့ပတ်သက်ပြီးတော့ဒါဆိုရင်ဘာတွေဆက်လုပ်ဖို့ရောစဉ်းစားထားလဲဘယ်မှာလဲဆိုတာတော့မသိရဘူးဆိုတော့လေဟိုဘာလုပ်မယ်လို့ရောကိုအခုစဉ်းစားထားလဲဟုတ်အခုညီမကတက်နိုင်တယ်လော
အဲ့လိုမျိုးဟိုတို့မြတ်ပါအကူညီများထပ်ပြီးတော့ပေးနိုင်မလဲဆိုပြီးတော့ဘောနော်အကူညီတောင်းထားရရှင်ဟုတ်အေးအေးပြပြီးပါအမြန်မာနိုင်ငံမှာတော့အခုနောက်ပိုင်းဒီဖန်စီအဲ့လိုခံသွားတဲ့သူတွေပဲရောက်မှမသိဘူးဆိုရင်တော့ကူညီပေးနေတဲ့အဖွဲ့တွေတော်တော်များများနောက်ပိုင်းရှိလာတယ်ပေါ့နော်အဖွဲ့တွေဟိုမှာတို့တင်အတွက်ရှိနေများဆိုတာလည်းရှိတယ်နောက်အဖွဲ့လေးတွေပေါ့နော်နောက်ပိုင်းရှိနေဒီကူညီပေးနေ ตั้วပြီးတော့ကုညီပေးနေတဲ့ဆရာမတယောက်နဲ့ဆက်တွေ့ထားတယ်အမေနဲ့ပတ်သက်ပြီးတော့အမှုကိုလည်းအလိုက်ပါမရှင်ဟုတ်အဲ့တော့ရှင်းနေတချို့ကိုလည်းဟိုအကူညီရဖို့လို့ကြိုးစားနေတယ်ပေါ့ဟုတ်ကဲ့ဟုတ်ရှင်းနေတချို့စီကနေအကူညီရဖို့လည်းကြိုးစားနေရရှင်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့အခုစောစောကပြောသွားရတယ်မှာ
အမေကထောင်ကူ90နောက်ပိုင်းမှာအနုဒတ်ဒီမိုကရေစီဖွဲ့ချုပ်အန်အဒီအဖွဲ့မှန်ပါဝင်တယောက်အနေနဲ့ပေါ့နော်ဒီသူတို့လုပ်တဲ့တက်ကြစွာအဲနိုင်ငံရေးလှုပ်ရှားမှုတွေမှာပါဝင်တက်တက်ကြပါဝင်ဆောင်ရွက်ခဲ့တယ်ပေါ့နော်ပြီးတော့ဒီအန်နီတော်အုံးလာနဲ့အတူပေါ့နော်ဒီဒေါ်ဆန်းစုကြည်လွတ်မြောက်ရေးအတွက်အင်ကာနေတိုင်းဖျားမှာဝတ်ပြုစုတောင်းတဲ့အဖွဲ့မှာလည်းအမေကတက်တက်ကြပါဝင် လောက်ရှားခဲ့တယ်ဆိုတော့2006စက်တင်ဘာရှိဝါရောင်တော်လိုင်းမတိုင်ခင်မှာ2006ပေါ့နော်ဒီလောင်စာစီတိုးမြင့်တာနဲ့ပတ်သက်ပြီးတော့ကုန်စည်နှုန်းကျစရဲ့အတွက်သူတို့ဒီလူလူလောက်ရှားမှုကြီးမှလည်းအမေရတက်တက်ကြွကြွပါဝင်လောက်ရှားခဲ့တယ်အဲ့ဒီအချိန်မှာပဲအမေရဖမ်းဆီးခံလိုက်ရတာအမေဖမ်းဆီးခံလိုက်ရတာ2006ပေါ့နော်တာယာဝတီထောင်မှာလင်းနစ်ကျော်အချင်းချခံခဲ့ရပါတယ်ရှင်တော်လာကအဲ့တော့ဆက
တယောက်ရဲ့သမီးလေးဖြစ်တယ်ဆိုတဲ့အခါကျတော့နောက်ကိုရီးယားလည်းနိုင်ငံကြီးမှာလှုပ်ရှားနေရသေးတယ်ဆိုတော့မိသားစုကတော့ဒါဒီနိုင်ငံကြီးအရာတက်ကြွလှုပ်ရှားတဲ့မိသားစုဒီလိုအခြေအနေတွေကတော့အရင်ကလည်းကြုံခဲ့ဘူးတယ်ဆိုတာမျိုးတော့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့အရင်ကလည်းကြုံဘူးတယ်ဆိုတော့ဟိုညီမတို့ကတော့တိတ်ပြီးတော့မထူးဆန်းဘူးပေါ့နော်ဒါပေမဲ့အခုဟာကအမေကအသက်တော်တော်လေးကြီးနေပြီအသက်64နှစ်ဖြစ်တဲ့အတွက်ကြောင့်အရင်ကြီးလူငယ်တွေလိုမျိုးအရင်လိုမျိုးတက်တက်ကြွကြွပါဝင်ပြီးတော့လည်းမလှုပ်ရှားနိုင်ခဲ့ဘူးလုံးလဲလုံးမရှာနေဆိုအတက်အရွယ်ရအမေကအရန်အတက်ကြီးတဲ့အခါကျညီမအရန်ဆိုးရိမ်နေအမေအတွက်လေပြီးတော့သူတို့ဖမ်းဆီးသွားတာလေရိုးရိုးဖမ်းဆီးသွားတာမဟုတ်ဘူးချင်းချောက်ပြီးတော့အမေကိုလက်တရိုကြီးဆင့်ကြိုက်ပြီးတော့ဖမ်းဆီးသွားတဲ့အတွက်ကြောင့်အရန်ပဲဆိုးရိမ်နေဟိုဒဏ်ရာတွေများလက်မှာဖြစ်နေမလားဟိုအထဲရောက်ရင်သူတို့ပို့ပြီးတော့ရိုက်နှက်နေမလားဒီလိုဆိုးရိမ်မှုရှိတယ်ရှင်ဟုတ်ကဲ့
ဟုတ်ကဲ့အဲ့တော့အခုကရိုက်နှက်ပြီးဖမ်းဆီးသွားတယ်ဆိုတော့ဒဏ်ရာတွေကိုစေကုသပေးမလားမပေးဘူးလားဆိုတာလဲဒါလောလောဆယ်ဘလို့မှမသိနိုင်တဲ့အခြေအနေဖြစ်နေတာပေါ့
ဟုတ်ကဲ့ရှင်ဟုတ်စေသူစေကူတာခွင့်ရပါမလားဆိုတာမျိုးလဲဟိုစိုးရိမ်တာပေါ့နော်ဟုတ်ပြီးတတင်းတွေတွေ့ရတဲ့အတိုင်းပဲသူတို့ဖမ်းသွားတယ်ဖမ်းပြီးတော့ရင်မနဲ့အလောင်းပြန်လာပို့တယ်အဲ့လိုမျိုးဖြစ်နေတဲ့အတွက်ကြောင့်ပို့ပြီးတော့လဲစိုးရိမ်တယ်ပြီးတော့ဒီတော်ရုံမိသားစုကလည်းဒီနိုင်ငံရေးနယ်ပယ်မှာကအမေရောဒီကိုတင်တို့ပိုင်ကောကနိုင်ငံရေးနယ်ပယ်မှာတက်တက်ကြွကြွလှုပ်ရှားသူတွေဖြစ်တဲ့အတွက်ကြောင့်သူတို့ကဒီမြောက်ကလာမြို့နယ်မှာဆိုရင်ဟိုညီမတို့အိမ်ကိုပဲပေါ့နော်အညှိုးထားနေတာပေါ့အဲ့လိုပုံစံမျိုးဖြစ်နေတဲ့အတွက်ကြောင့်ပို့ပြီးတော့စိုးရိမ်နေရှင်ဟုတ်ကဲ့
အခုအချိန်မှာဒါအမေအတွက်တော့ဒါစိုးရိမ်ပူပန်နေရတဲ့အချိန်ပေါ့လေဆိုတော့တစ်ဖက်မှာလည်းအခုမြန်မာနိုင်ငံအတွင်းမှာဆိုလို့ရှိရင်ဒါကစစ်တပ်ကအာဏာသိမ်းလိုက်တဲ့ဒီဖေဖော်ဝါရီလ1ရက်နေ့ကစလို့ပေါ့နော်နောက်ပိုင်းမှာလူလူစံကျင်ကန့်ကွက်ပြန်ဆန္ဒပြပွဲတွေပေါ်ထွက်လာတဲ့အဲ့နောက်မှာဗီနေမှုတွေဆိုလည်းဒါအပြင်းထန်တည်တဲ့လူတွေလည်းဆိုရင်လည်းဒါရာခဏန်းရှိနေပြီးဖမ်းဆီးခံရတဲ့လူတွေဆိုရင်လည်း4000ကျော်သွားပြီပေါ့နော်ဒါကုမိသားစုကတော့အခုကဒါဖမ်းဆီးခံရတဲ့ဒီ4000ကျော်ထဲမှာတယောက်အပါအဝင်ဖြစ်သွားတာပေါ့ဆိုတော့လက်ရှိအခြေအနေအပေါ်မှာရောကိုကလည်းကိုယ်တိုင်ကြုံတွေ့ရတဲ့မိသားစုတယောက်လည်းဖြစ်တယ်ဒီလက်ရှိအခြေအနေအပေါ်မှာရောကိုဘာမှန်းပြောချင်တယ်လဲကိုပြောချင်တာပေါ့နော်တစုံတရာဘာမှန်းရှိမလဲ
အမေကအမေစကားပြောဘူးတာရှိတယ်ပေါ့နော်သူကဒီလိုမျိုးလှုပ်ရှားတော့မယ်နိုင်ငံရေးမှာပါဝင်တော့မယ်ဆိုရင်သူကယုံကြည်ချက်ထားဖို့ညီမတို့မောင်နှမတွေအကုန်လုံးပြောဘူးတယ်သူတို့ဒီနိုင်ငံရေးဆရာနဲ့ရှင်ပြုတ်ကြဖို့သူတို့နိုင်ငံရေးလှုပ်ရှားဖို့တော့ဆိုရင်ဒီတရုတ်ကမှမှသူတို့ရက်ကွက်တစ်ခုမှမှသူတယောက်ပဲရှိတယ်ဒါပေမဲ့သူဒီလုံးဝနှောက်မဆုတ်ခဲ့ဘူးသူယုံကြည်တဲ့အလံနောက်အတန်နောက်ကိုသူလိုက်ခဲ့တယ်ပြီးတော့သူယုံကြည်ရာကိုသူလမ်းပြီးတော့ဆက်လျှောက်ခဲ့တယ်ပေါ့နော်ဆိုတော့ညီမတို့မိသားစုတွေကိုလည်းသူကဒီလိုမျိုးပဲညီမတို့မောင်နှမတွေသူကဒီလိုပဲပြောတယ်အခုလက်ရှိလှုပ်ရှားမှုအခြေအနေမှာဆိုရင်ပို့ပြီးတော့အားတက်ရတယ်ပေါ့နော်လူတိုင်းကပို့ပြီးတော့ပတ်ဝန်းဆောင်ရွက်ကြတယ်ဆိုညီမတို့ကလည်းသူကကိုယုံကြည်ချက်ပေါ်ကိုဆက်လျှောက်ဖို့ပြောတယ်ဆိုကိုယုံကြည်ရာကိုပဲဆက်လုပ်ဖို့ပြောတယ်ပေါ့နော်နောက်မဆုတ်ခိုင်းဘူးဟိုညီမတို့ကအဖက်ဖက်ကနေပြီးတော့ဒီလိုမျိုးဟိုအများနဲ့စပို့ပေးတယ်ပေါ့နော်အမေအခုလိုဖန်ခံရတဲ့အတွက်မှာစိုးရိမ်နေဒါပေမဲ့တစ်ဖက်မှာလည်းအမေအခုလှုပ်ရက်ပေါ်မှာအမိတယောက်အနေနဲ့ပေါ့နော်ဂုံယူတယ်။ဘာလို့ဆိုဆရာနာရှင်ပြုတ်ကြရေးအတွက်အခုလက်ဆက်လက်ပြီးတော့တိုက်ပွဲဝင်နေအတွက်ကြောင့်ပေါ့နော်။ဟိုဂုံယူတယ်အမေရဲ့ဒီလိုမျိုးတော်လှန်ရေးစိတ်ကိုပေါ့နော်။အမေနဲ့အတူဒီမတရားဖမ်းဆီးချုံနှောင်ခံထားရတဲ့သူတွေနိုင်ငံရေးအကျဉ်းသားဟောင်းတွေအကုန်လွတ်မြောက်ပါစေလို့လည်းဆုတောင်းပါရရှင်။ဟုတ
်အခုလိုချိန်ပေးပြီးတော့ဖြေချပေးတဲ့အတွက်ကျေးဇူးအများကြီးတင်ပါတယ်
။ဟုတ်အမောင်လည်းကျေးဇူးအများကြီးတင်ပါတယ်ရှင်။
ဘကမြူတရဲ့အမျိုးသမီးကဏ္ဍကိုနားဆင်ခဲ့ရတာပါအခုဆက်လက်ပြီးတော့ဒေါကင်မြူသက်စီစဉ်တဲ့တိပ္ပံနဲ့နေပညာစီစဉ်ကိုနားဆင်ရမှာပ
ါဒီတစ်ပတ်တော့ကိုရိုနာဗိုင်းရပ်စ်ပိုးကူးစက်မှုရှိမရှိတရားရုံးနဲ့ဆန်းသက်ဖို့အတွက်တိပ္ပံပညာရှင်တွေစူးစမ်းနေကြတဲ့အကြောင်းပြောပြပေးမှာပါကိုရိုနာဗိုင်းရပ်စ်ကူးစက်မှုတက်ပြန်တိုင်းတန်ကိုခံစားနေရချိန်မှာတရားကောင်ကလေးတွေကိုတုံးပြီးဒီရောဂါပိုးကူးစက်မှုရှိမရှိအမြန်ဆန်းသက်နိုင်မယ့်နည်းလမ်းကိုဂျာမနီကသိပ္ပံပညာရှင်တွေရှာဖွေနေကြတာဖြစ်ပါတယ်။
coronavirus ပေါ်အကူးဆက်ခံရသူစီကနေယူထားတဲ့ sample နမူနာနဲ့တွေ့ရင်ပြားကောင်ကလေးတွေကနှမောင်းနဲ့တူတဲ့သူတို့ရဲ့ဝိရဆုတ်တန်ကလေးတွေနဲ့လာပြီးဆန့်အောင်သူတို့ကိုလေ့ကျင့်ပေးလို့ရတယ်လို့ဂျာမနီနိုင်ငံ Vernium တက္ကသိုလ် virus သုတေသနဌာနကပမုခ Wim van der Poel ကပြောပါတယ်
We take the bees from a honeybee keeper here in the region, and we use a set of bees every day, and we put those bees in harnesses to fix them, and then we present coronavirus positive.
ဒီဒေသမှာရှိတဲ့ပြားမွေးရသူတွေကပြားတွေကိုကျွန်တော်လိုက်စုဆောင်ပါတယ်ပြီးတော့ဒီပြားတွေကိုနေ့တိုင်းလေ့ကျင့်ပေးပါတယ်သူတို့ကိုအကန့်ကလေးတွေထဲမှာထိန်းထားပြီး coronavirus ပိုးရှိတဲ့နမူနာနဲ့ပိုးခင်းတဲ့နမူနာတွေထိတွေ့စေပါတယ်ပိုးရှိတဲ့နမူနာနဲ့တခါထိတွေ့ပြီးရဲ့ချိန်တိုင်းမှာတခြားရေကိုပေးပါတယ်ဒီတော့ကိုရိုနာဗိုင်းရပ်စ်ပိုးပါတဲ့နမူနာနဲ့တွေ့တဲ့ပြားကသူ့ဝိရေဆုတ်တဲ့နှမောင်းကိုဆက်ပြီးလိုက်ဆက်ပါတယ်ဒီနည်းနဲ့ပြားတွေကိုခက်မြန်မြန်လေးလေ့ကျင့်ပေးနိုင်ပါတယ
် insect ပိုးတစ်မျိုးဖြစ်တဲ့ပြားကိုတခြားသရဝတွေလိုပဲသင်ကြားပေးနိုင်တယ်ဆိုတော့ကိုသိပ္ပံပညာရှင်တွေအချိန်အတော်ကြာကလေးကလေ့လာသိရှိထားကြတာပါ London Queen's Mary တက္ကသိုလ်ကသိပ္ပံပညာရှင်တွေရဲ့စမ်းသပ်မှုမှာတော့မှန်ပြားအောင်မှာပြားစားတဲ့အစာကိုမြင်အောင်ပြထားပြီးမှန်ချက်ထိတ်တစ်ဖက်မှာတော့အစာနဲ့တွဲထားတဲ့ကြိုးစာကိုထုတ်ပေးထားပြီးသင်ပေးခဲ့တာပါပြားအကောင်40လောက်မှာ23ကောင်လောက်ကိုဒီအစာချိတ်ထားတဲ့ကြိုးကိုဆွဲထုတ်ပြီးအစာကိုရအောင်ယူဖို့အော်မြင်မြင်သင်ကြားပေးနိုင်ခဲ့တာကို2016မှာစမ်းသပ်ပြသခဲ့ပါတယ်အကောင်သေးတဲ့အတွက်အုံနောက်အရွယ်ကလည်းသေးပြီးနှမ်းစီအရွယ်လောက်ပဲရှိနေပေမဲ့ဒီပြားတွေကိုအထင်သေးလို့တော့မရပါဘူးသူတို့ဟာလူလိုပဲအတတ်ပညာအသစ်ကိုသင်ယူနိုင်စွမ်းရှိတယ်လို့တခြားသူကိုလည်းသင်ကြားပေးနိုင်စွမ်းရှိတယ်ဆိုတော့ကိုသူတို့တွေ့ရှိခဲ့တာပါပြားတွေမှာသိမြင်တတ်တဲ့ရှုပ်ထွေးတဲ့ဉာဏ်ရည်ရောသင်ယူနိုင်စွမ်းပါထင်တာတဲ့ပိုပြီးသားနေတယ်ဆိုတော့ကိုတွေ့ခဲ့တာပါဟုတ်ပါတယ်ပြားကလေးတွေဟာသူတို့ကိုယ်တိုင်သင်ယူနိုင်တယ်လို့တခြားပြားတွေကိုလည်းအလားတူလုပ်နိုင်အောင်သူတို့ကသင်ပေးနိုင်စွမ်းတွေရှိနေတာပါဒါကြောင့်အခု COVID-19 ရောဂါပိုးရှိမရှိစစ်ဆေးမှုတွေအတွက်ဒီလိုဉာဏ်ရည်ကောင်းတဲ့ပြားတွေကိုသုံးမယ်ဆိုရင်အဆင်ပြေနိုင်တယ်လို့ Vernium တက္ကသိုလ်ကရောဂါပိုးမွားပေတာပမုခ Wim van der Poel ကပြောပါတယ
် It's can be useful because bees can be are very
ဒီလိုစမ်းသပ်ဖို့ပြားကိုသုံးတာတိတ်ကိုသုံးတယ်ပါတယ်ဒါကြောင့်လဲဆိုတော့အကုန်ကျတော့တက်တက်တာနဲ့ပြားတွေကိုလေ့ကျင့်ပေးနိုင်လို့ပါနောက်ပြီးဒေတာတစ်ခုမှာကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးတဲ့ပစ္စည်းတွေမရနိုင်မှုဆိုရင်တွေ့လို့နမူနာမျိုးတွေမှာပိုးရှိမရှိကိုပြားတွေကိုအနက်ခံခိုင်းလို့ရှိရင်ရတဲ့အတွက်လည်းဖြစ်ပါတယ
်ဒီလိုဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်မယ်ဆိုရင်စမ်းသပ်မှုအဖြေကိုမိနစ်ပိုင်းအတွင်းမှာပဲထုတ်ပေးနိုင်မှာဖြစ်ပါတယ်ဒါကြောင့်အခုတည်းပိုးပြီးသင်ပေးနိုင်အောင်ပိုးကောင်းတဲ့လေ့ကျင့်တဲ့ဆက်ကိုရအောင်လုပ်ဖို့လိုတယ်လို့လည်းပြောပါတယ်
That could be within a month even. It doesn't have to take long. The most difficult part. ပြားတွေလေ့ကျင့်ဖို့အချိန်သိမ့်မလိုပါဘူး။တစ်လောက်အတွင်းမှာပဲဖြစ်နိုင်ပါတယ်
။အခက်ဆုံးပိုင်းကတော့ပြားတွေကိုဒီလိုလုပ်ဖို့လေ့ကျင့်ပေးနိုင်တယ်ဆိုတော့ပြဖို့ပါ။ဒီလိုပြနိုင်ပြီဆိုရင်80လုပ်ဖို့ကတိတ်မခက်ပါဘူး။ဒီအတွက်ပြားတွေကိုထည့်ပြီးထိန်းထားနိုင်မဲ့လေ့ကျင့်တဲ့ဆက်ကိုအခုထက်ပိုကောင်းအောင်လုပ်ဖို့ထွက်မိုးလဲလိုပါတယ
်။ Coronavirus ပိုးရှိမရှိစမ်းသပ်တဲ့နေရာမှာအဖြေရဖို့အတွက်နိုင်နဲ့ချီးပြီးစောင့်ရတယ်လို့တခါတလေရက်နဲ့ချီးပြီးကြားလေရှိပါတယ်။ဒါပေမဲ့ပြားနဲ့ဆန်းတက်ရင်တော့အဖြေကိုချက်ချင်းပဲရနိုင်တာပါ။ဒီလိုပြားနဲ့ဆန်းတက်တဲ့နည်းဟာငွေကုန်ကြီးကြလဲတိတ်ပြီးမများတဲ့အတွက်ဗိုင်းရပ်ဆန်းတက်တဲ့ပစ္စည်း kits တွေရဖို့ခက်ခဲတဲ့နိုင်ငံတွေအတွက်စိတ်ကိုအသုံးတည်နိုင်တယ်လို့လဲသုတေသနပညာရှင်တွေကပြောပါတယ်။ Belgium နိုင်ငံ Gent တက္ကသိုလ်ပြားမွေးမြေဌာနအကြီးအကဲဇီဝဗေဒပမုခ Dr. Graf ကတော့အခုလို insect ပိုးတွေနဲ့အနက်ခံခိုင်းတဲ့နည်းကို American နိုင်ငံကကာကွယ်ရေးဌာနမှထိထိရောက်ရောက်စမ်းသပ်နေတာဖြစ်ပြီးဒါဟာ1990နှစ်တွေအတွင်းမှာဖောက်ခွဲရေးပစ္စည်းတွေဓာတ်ရုပ်အစိတ်တွေရှိမရှိထောက်လန်းတဲ့နေရာမှာတုံးကြတာဖြစ်ကြောင်းပြောပါတယ်။သူ့အနေနဲ့ဆိုရင်တော့ COVID-19 အတွက်တမယိုးချာနည်းတွေတုံးပြီးစမ်းသပ်တာကိုပဲသဘောကျတယ်လို့ပြောပါတယ
်။ It is goed gevonden maar ik zal zeggen ik zou eerder dan toch prefereren.
ဒီကြမ်းသိကောင်းပါတယ်။ဒါပေမဲ့ဒီယောဂါပိုးရှိမရှိစမ်းသပ်ဖို့အတွက်ပြားကိုသုံးတာထက်လုံယိုးလုံစင်ပစ္စည်းတွေသုံးစမ်းသပ်တာကိုကျွန်တော်ကိုကြိုက်ပါတယ်။ကျွန်တော်ကပြားတွေကိုသိချစ်ပါတယ်။ဒါပေမဲ့သူတို့ကို COVID-19 ပိုးရှိမရှိစမ်းဖို့သုံးမဲ့အစား တခြားကိစ္စတွေအတွက်ပဲကျွန်တော်သုံးနေပါတယ
်။ဒါအပြင်ဒီကာယောဂါဗိုင်းရပ်စ်ပိုးအတွက်လုံရုပ်လုံစင်အတိုင်းပဲဓာတ်ရိုက်ပဲပိုးရှိမရှိစမ်းသပ်တာကပဲစိတ်ချရမယ်လို့လည်းသုံးသပ်ပါတယ
်။Hier wat men hier doet is eigenlijk een geurstof die in geval van een infectie door de gastheer wordt geproduceerd.
ဒီမှာတွေ့ရတာကတော့ဒီပြားတွေကယောဂအကူးဆက်ခံသူစီကထွက်တဲ့အနံ့ကိုပဲခံကြတာပါ။အခုလိုပြားနဲ့စမ်းသပ်တာကဓာတ်ရိုက်စမ်းတဲ့နည်းမျိုးမဟုတ်ပါဘူး။ဒါရိုက်ပူကြတဲ့နီးကကိုဗစ် -19 ပိုးရှိမရှိစမ်းသပ်တဲ့ကိရိယာတွေနဲ့လူရိုးလို့ဆင်စမ်းသပ်တဲ့နီးတွေပါဗိုင်းရပ်စ်ပိုးရဲ့အနေထားအသွင်ပြင်ဒါမှမဟုတ်ဗိုင်းရပ်စ်ပိုးရဲ့မျိုးပိစားကိုစမ်းသပ်တာမျိုးပ
ါပြားရည်ထုတ်ပေးတဲ့ဒီပြားကောင်ကလေးတွေနဲ့ကိုရိုနာဗိုင်းရပ်စ်ရောဂါတိုက်ဖျက်ရေးအတွက်ဗိုင်းရပ်စ်ပိုးဆစ်ဆဲတဲ့စမ်းသပ်ဆစ်ဆဲမှုတွေလုံနေတယ်လို့ဒီပြားထွက်ပစ္စည်းဖြစ်တဲ့ပြားရည်ပြားဖျောင်းပြားအဆိတ်တွေကိုသုံးပြီးဒီရောဂါကိုကုသပေးနိုင်ဖို့ပါသူတည်တနာတွေလုံနေကြတယ်ဆိုတာတင်ပြရင်ဒီသတင်းပတ်အတွက်သိပ္ပံနဲ့မြေပညာကဏ္ဍကိုဒီမှာပဲရနာလိုက်ရပါစို့နောက်တစ်ပတ်မှာပြန်ပြီးဆုံကြပါမယ
်ဒေါက်ကင်မျိုးသက်တင်ဆက်တဲ့သိပ္ပံနဲ့မြေပညာကဏ္ဍကိုနားဆင်ခဲ့တာပါခင်ဗျာ view ရေကထုတ်လွှင့်တဲ့အခုတနအီစာအစီအစဉ်ကိုမနက်၈နာရီကနေ9နာရီကြားလိုင်းနိုမီတာ20လိုင်းနိုမီတာ25လိုင်းနိုမီတာ32တို့ကနေလည်းပြန်လည်ဖမ်းယူနားဆင်နိုင်ပါတယ်။အခုတော့နိုင်ငံတကာသတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပဲပြောပြပေးပါဦးခင်ဗျာ
။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့3လကျော်ကာလအတွင်းလူပေါင်း980ကျော်သေဆုံးခဲ့ရပြီဖြစ်တယ်လို့အများစုဟာတနတ်တန်ရနဲ့သေဆုံးရတာဖြစ်ကြောင်းကုလသမဂ္ဂကပြောကြားလိုက်ပါတယ်။အာဏာသိမ်းထားတဲ့စစ်တပ်ကဆန္ဒပြပြည်သူတွေကိုဆက်ပြီးအကြမ်းဖက်နှိမ်နင်းနေတယ်ဆိုတဲ့သတင်းတွေကြောင့်အထူးစိုးရိမ်နေကြောင်းလည်းကုလသမဂ္ဂကတောက်ကြနေမှာပြောပါတယ်။ပြည်သူတွေထဲမှာတရားမဲ့အဖမ်းဆီးခံရပြီးဂုဏ်ထီမလွတ်မြောက်သေးသူ3940ရဲ့အခြေအနေကိုလည်းကုလအဖွဲ့တွေကစိုးရိမ်နေတယ်လို့ပြောပါတယ်။မြန်မာနိုင်ငံကဆေးပညာရှင်တွေဟာမြန်မာစစ်တပ်ရဲ့စနစ်တကျပြစ်မှတ်ထားမှုကိုခံနေရပြီးအသက်ခံရတာရိုက်နှက်တာဖမ်းဆီးတာနဲ့ဘယ်ရောက်နေမှမသိပဲပျောက်ဆုံးတာတွေနဲ့ရင်ဆိုင်နေရတယ်လို့မြန်မာနိုင်ငံဆိုင်ရာအထူးအကြံပေးကောင်စီ SECM ကမေလ9ရက်တောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပါတယ်။ဒါအပြင်မြန်မာစစ်တပ်ကိုလက်နက်ရလန်းဝင်ငွေရလန်းနဲ့ပြစ်ဒဏ်ကင်းလို့ခွင့်ရနေတဲ့လမ်းကြောင်းတွေကိုဖျက်တောက်ပစ်တဲ့ဖျက်သုံးဖျက်လုပ်ဖို့နောက်ဧပြီလ24ရက်နေ့ကရရှိခဲ့တဲ့အာဆီယံဘုံသဘောတူညီချက်5ချက်ကိုချက်ချင်းအကောင့်ထဲပို့ဖို့အပြင်လူသားချင်းစာနာမှုတွေအရေးတကြီးချထားပေးဖို့ပါထပ်မံတောင်းဆိုလိုက်ပါတယ်စစ်တပ်ဟာ February 1ရက်အာဏာသိမ်းပြီးချိန်ကစပြီးလူမှုကိုအကြောက်တရားနဲ့အုပ်ချုပ်နေတာဖြစ်ပြီးစစ်အာဏာရှင်ကိုအကြမ်းမဖက်အာခံတဲ့ CDM လှုပ်ရှားမှုကိုဥဆောင်တဲ့ဆေးဝင်တန်းတွေကိုပြစ်မှတ်ထားနှိမ်နင်းခဲ့တယ်လို့ကြေညာချက်မှာဖော်ပြထားပါတယ်မြန်မာနိုင်ငံအရေးနဲ့ပတ်သက်ပြီး American အစိုးရကအထူးတန်တမန်တူဦးကိုခန့်အပ်ပေးဖို့ American ASEAN စီးပွားရေးကောင်စီကတောင်းဆိုလိုက်ပါတယ်ပုဂ္ဂလိကအဖွဲ့အစည်းတစ်ခုဖြစ်တဲ့American ASEAN စီးပွားရေးကောင်စီဟာမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့လူမှုအတိုင်းအဝန်ဖျက်မှုရတိုးတက်ရေးအတွက်ပံ့ပိုးပေးဖို့နိုင်ငံတွင်းအခြေခံအဆောက်အုံတွေတရားရေးနဲ့မူဝါဒမူပေါင်းတွေတိုးတက်ဖို့ပြန်အားလုံးပါဝင်တဲ့ရေရှည်စီးပွားရေးဖွံ့ဖြိုးဖို့ပါအကူအညီတွေပေးနေတာဖြစ်ပါတယ်။ဒါပေမဲ့ February 1ရက်စစ်တပ်အာဏာသိမ်းလိုက်တာကြောင့်ရရှိနေတဲ့နိုင်ငံရေးစီးပွားရေးတိုးတက်မှုကလေးတွေပါအကုန်ပြန်ပြီးဆုတ်ယုံမဲ့ NGO နဲ့ကြုံနေရတဲ့အတွက်ဒီအခြေအနေကိုဖြေရှင်းဖို့သမ္မတဘိုင်ဒန်အစိုးရကပြက်ပြက်သားသားဥဆောင်ပေးဖို့American ASEAN စီးပွားရေးကောင်စီကစက်တဘရီနေ့မှာကြေညာချက်ထုတ်ပြန်ပန်ကြားလိုက်တာဖြစ်ပါတယ
်။သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြပေးခဲ့တာပါ။ဒီကနေ့မနက်အစီအစဉ်ထုတ်လို့ယူမှုကတော့ကိုညံဝင်းအောင်ဖြစ်ပြီးတော့အတမန်းဆိုင်ရာအင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်။သောရရှင်နေအခုကြားနေရတာကတော့ VOA America သံဖြစ်ပါတယ်။ဒီကနေ့မနက်အစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32လိုင်းနိုမီတာ40လိုင်းနိုမီတာ48တို့ကနေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။သောရရှင်များရဲ့ကွာမြန်မာပြည်သူပြည်သားအားလုံးဘေးကြကင်းဝေးကြပါစေ VOA ကိုအားပေးနားဆင်အတွက်ကျေးဇူးတင်ပါတယ်ကျွန်တော်အမြတ်သူပါ VOA ကအခုထုတ်လင်းပေးနေတဲ့အစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာလည်းကျွန်တော်တို့ထုတ်လင်းနေတဲ့ကြိုင်နဲ့တင်ပါတယ်ဖမ်းယူနားဆင်နေပါတယ်
This program has come to you from the Voice of America.